to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မြန်မာတက္ကသိုလ်1380ပြည့်နှစ်တကူးလာဇန်10ရက်မဟာဒကြံအကြနေ့2019ခုနှစ်ဧပြီလ14ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောင်ပါဒီကနေ့ဒီနေ့ခုနှစ်ညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းတွေမှာတော့အမေရိကန်နိုင်ငံညာရေးဝန်ကြီးမိုက်ပွန်ပေယိုဟာနိုင်ငံအတွင်းမငြိမ်သက်မှုတွေနဲ့အစားအစာပြည့်လည်မှုတွေကြောင့်ထွက်ပြေးလာတဲ့ဗင်နီဇွဲလားဒုက္ခသည်တွေကိုကိုလံဘီယာနယ်စပ်မြို့ကူကူတာမှာဒီကနေ့ဒီနေ့ခုနှစ်နေသွားရောက်တွေ့ဆုံဖို့စီစဉ်ထားပါတယ်မြောက်ကိုရီးယားနဲ့အမေရိကန်ကြားနှောင့်နှေးနေတဲ့နျူကလ িয়ার အရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးအမေရိကန်ဘက်ကရဲရင်နဲ့ဆုံးဖြတ်ချက်ချဖို့ဒီနှစ်ကုန်ထိအချိန်ပေးမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားကြရပါမယ်မခွာညူကြီး
။ကောင်းပါပြီရှင်။အဲဒီလိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်ထဲမှာစစ်ဘေးရှောင်ပြည်သူတွေစီစားနပ်ရိက္ခာပို့ဆောင်ရေးအခက်အခဲဖြစ်နေရတဲ့အကြောင်းကိုအခုလိုသိကြရမှာပါ။
လုံးမင်းကြီးအရာကတော့3000တော့ကျော်လာပါပြီ3000ကျော်လာပါပြီပေါ့နော်အဲအဓိကအခက်အခဲကတော့ဒီရဲ့ပိုက်တွေမှာဆိုရင်တချို့သောစခဲတွေမှာကအဓိကစနေခံပိုက်ဆိုင်ရာတွေပြတ်တက်မှုတွေ
ရခိုင်တိုင်းရင်းသားမျိုးနွယ်များစီယုံကကိုစောစောထွန်းကိုဆက်သွဲမင်းမြန်ထားတာနားဆင်ကြပါမယ်အဲ့ဒီနောက်စီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံသက်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိသလိုအစီအစဉ်နောက်ပိုင်းမှာတော့သူရဥွှေမန်းနဲ့ VO ရဲ့တီးတန့်တွေ့ဆုံမင်းမြန်ကအစီအစဉ်ကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။ American နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာနိုင်ငံတွင်းမငြိမ်သက်မှုတွေနဲ့အစားအစာပြည့်လည်မှုတွေကြောင့်ထွက်ပြေးလာတဲ့ Venezuela ဒုက္ခသည်တွေကို Colombia နယ်စပ်မြို့ Cucuta မှာဒီကနေ့တနင်္ဂနွေနေ့တွားရောက်တွေ့ဆုံမှုစီစဉ်ထားပါတယ်။ Venezuela သမ္မတ Nicolas Maduro နဲ့သူ့အစိုးရကိုလက်မခံတဲ့သမ္မတထွန်မြေရည်တည်ချက်ကိုထောက်ခံတဲ့အနေနဲ့ဝန်ကြီးပေါမ်ပီယိုကလက်တလောမှာတောင်အမေရိကတိုက်နိုင်ငံတွေကိုတွားရောက်ခဲ့တာပါ။စနေနေ့ကလည်းဝန်ကြီးပေါမ်ပီယိုကပီရူးနိုင်ငံကိုတွားရောက်ခဲ့ပြီးသမ္မတမာတင်ဗစ်ကာရာနဲ့နိုင်ငံသားရေးဝန်ကြီးနက်စတိုပိုပိုလီဇီယိုတို့နဲ့တွေ့ဆုံပြီးပီရူးနိုင်ငံကတန်းနဲ့ချီတဲ့ဗင်နီဇွဲလားရဲ့ဒုက္ခသည်တွေ၄ပုံ၃ပုံလောက်ကိုလက်ခံပေးထားတဲ့အပေါ်ချီးကျူးပြောဆိုခဲ့ပါတယ်။စနေနေ့ကပါရာဂွေးမှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးက VOA နဲ့တွေ့ဆုံမေးမြန်းခန်းအတွင်းခေါင်းဆောင်မှုပြဿနာဖြစ်နေတဲ့ဗင်နီဇွဲလားနိုင်ငံအရေးအမေရိကန်ရဲ့ချဉ်းကပ်မှုနဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ်။မာဒူရိုအနိုင်ရခဲ့တဲ့ရွေးကောက်ပွဲကအတူအောင်ရွေးကောက်ပွဲလို့ဝန်ကြီးပေါမ်ပီယိုကပြောဆိုပြီးအတိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုကိုသာနိုင်ငံရဲ့စစ်မှန်တဲ့သမ္မတအဖြစ်နိုင်ငံပေါင်း54နိုင်ငံကအတိအမှတ်ပြုထားကြောင်းကိုလည်းပြောဆိုခဲ့ပါတယ
်။အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်ဖို့အတွက်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုခဲ့ပြီးတော့အဲ့လိုလှုပ်လို့တရားဥပဒေကြောင်းအရမှုရင်ဆန်ရတယ်ဆိုလဲသူ့အနေနဲ့လုံခြုံရေးပေးသွားမှာဖြစ်တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးသမ္မတထရမ့်က Twitter ကနေမနေ့ကညှင်းဆိုလိုက်ပါတယ်။ဒေါ်နယ်ထရမ့်ကသူ့အနေနဲ့တောင်ပိုင်းနယ်စပ်ကိုပိတ်ဖို့ဘသူကိုမှအမိန်ပေးတာမျိုးမရှိခဲ့သလိုအမိမြေလုံခြုံရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုလည်းပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးဖို့ဘယ်တော့မှမကမ်းလှမ်းခဲ့ဘူးလို့ Twitter ကနေရေးပါတယ်။အဲ့ဒီအတွက်လည်းသူ့အနေနဲ့စိတ်မပြတ်ဘူးလို့ဆိုပါတယ်။သူ့အနေနဲ့မက္ကဆီကိုနယ်စပ်ကိုပိတ်နိုင်တဲ့အခွင့်အရေးလုံးဝရှိပြီးတော့တကယ်လို့မက္ကဆီကိုအနေနဲ့အမေရိကန်နယ်စပ်ကိုတရားမဝင်ဝင်လာတဲ့သူတွေကိုဖမ်းဆီးတာမျိုးမရှိဘူးဆိုရင်ပိတ်လာနိုင်တယ်လို့လည်းပြောပါတယ်။ဒါပြင်ဒီမိုကရက်တီအနေနဲ့လူမှုဥပဒေကိုအများဆုံးပြောင်းမှာဖြစ်တယ်လို့ Donald Trump ကပြောလိုက်ပါတယ်။တကယ်လို့မပြောင်းဘူးဆိုရင်တော့အမွေစေးမောင်ကိုရောင်းမဲ့သူတွေလူကုန်ကူသူတွေနဲ့တခြားရာဇဝတ်ဂိုင်းတွေလူမျိုးတရားမဝင်ဝေရောက်လာတဲ့သူတွေကိုခေလုံခွင့်ပေးခြင်းနဲ့မျိုးတွေအနေနဲ့ဒီလူတွေကိုချက်ချင်းတာဝန်ယူသွားဖို့လိုတယ်ဆိုပြီးတော့ Donald Trump ကပြောလိုက်ပြီးလူမှုကြီးကြပ်ရေးဥပဒေကိုအခုချက်ချင်းဖို့ချက်ချင်းပြင်ဖို့ပြောလိုက်ပါတယ်။ပြီးခဲ့တဲ့ April 10ရက်နေ့ကအမိမြေလုံခြုံရေးဝန်ကြီး Carsten Nielsen ရာဇဝတ်ကနှုတ်ထွက်သွားပြီးတဲ့နောက်သူ့နေရာမှာKevin McLennan ကိုယာယီဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ဖို့ခန့်လိုက်ခြင်းကစပြီးတော့ Donald Trump ကရွေးပြောင်းအခြေချသူတွေအမေရိကန်နိုင်ငံနဲ့ဝင်လို့မရအောင်မက္ကဆီကိုနယ်စပ်ကိုပိတ်ဖို့ McLennan ကိုပြီးခဲ့တဲ့တစ်ပတ်ကတောင်းဆိုခဲ့တယ်ဆိုပြီး New York Times နဲ့ CNN သတင်းဌာနတွေကတောက်ကြနေကဖော်ပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတွင်တရားမဝင်ရောက်ခဲ့လို့ဖမ်းဆီးခံနေရတဲ့သူတွေကိုတခြားမျိုးတွေကိုပို့ဆောင်ဖို့သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပါတယ်။သူစဉ်းစားနေတဲ့မျိုးတွေကသူ့ရဲ့တင်းကျပ်တဲ့လူဝေမှုကြီးကြပ်ရေးမူဝါဒတွေကိုကန့်ကွက်ဆန့်ကျင်နေကြတဲ့မျိုးတွေဖြစ်ပါတယ်။အမိမြေလုံခြုံရေးဝန်ကြီးဌာနကအရာရှိတွေကအခိုင်အမာကန့်ကွက်နေတဲ့ကြားမှာပဲသမ္မတထရမ့်ကတောက်ချနေကြတာကိုကြေညာခဲ့တာပါ။ဒီပေါ်ဖြစ်နိုင်ခြေရှိတာတွေကိုသူ့ရဲ့အစိုးရအဖွဲ့ကတည်တည်ချာချာကြည့်ရှုလေ့လာနေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒီမိုကရက်တွေအနေနဲ့အင်မတန်မှအန္တရာယ်ရှိတဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုမပြင်းခြင်းပဲဖြစ်နေတာကြောင့်တရားမဝင်ရောက်လာတဲ့သူတွေခိုးလုံရမျိုးတွေကိုပို့ဖို့သူအကြီးအကျယ်စဉ်းစားနေတယ်လို့တမရထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာတောက်ချနေအစောပိုင်းကရေးသားဖော်ပြခဲ့ပါတယ်
။ WikiLeaks website တည်ထောင်သူ Julian Assange ကိုဗြိတိန်နိုင်ငံကဖမ်းလိုက်ပြီးတဲ့နောက်သူ့ကိုဖမ်းထားတာဟာဥပဒေကြောင့်ရအချိန်ကြာမြင့်စွာရင်ဆိုင်သွားဖို့ရှိသလိုနိုင်ငံရေးတိုက်ပွဲတွေလည်းဖြစ်နေတာကြောင့်သူဟာဗြိတိန်ကျင်းထောင်မှာပဲဆက်ပြီးတော့ရှိနေပါတယ်ဗြိတိန်နိုင်ငံရဲ့အတိုက်ခံလေးပါပါတီခေါင်းဆောင်ဂျာမီကော်ဘန်ကတော့ဗြိတိန်အစိုးရအနေနဲ့အဆန်းကိုအမေရိကန်နိုင်ငံကိုတရားခံလွှဲပြောင်းမှုကိစ္စကိုတားဆီးသင့်တယ်ဆိုပြီးတော့ Twitter ကနေပြောပါတယ်အီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံကလူမဆန်တဲ့ရက်စက်ကြမ်းကြုတ်မှုတွေကိုဖော်ပြတဲ့အတွက်အမေရိကန်ကိုလွှဲပြောင်းမဲ့ကိစ္စကိုတော့ဆန့်ကျင်သင့်တယ်ဆိုပြီးတော့သူကပြောပါတယ်လနမျိုးကအဆန်းချက်ရှိနေဂျန်နဖာရောဘင်ဆန်ကလည်းသူ့အနေနဲ့အဆန်းကိုအမေရိကန်တရားရုံးတွေကိုလွှဲပြောင်းဆစ်ဆေးဖို့ကြိုးပမ်းမှုကိုတားဆီးနိုင်ဖို့လှုံ့ဆော်မယ်ဆိုပြီးတော့အတည်ပြုပြောကြားခဲ့ပါတယ်။ဗြိတိန်ရဲ့ဥပဒေအရတော့အမေရိကန်နိုင်ငံအနေနဲ့အဆန်းကိုသူတို့စီကိုလွှဲပြောင်းပေးဖို့အတွက်ဇူလိုင်လ12ရက်နေ့မတိုင်ခင်တရားဝင်တောင်းဆိုရမှာဖြစ်ပါတယ်။အသက်48နှစ်ရှိဖြစ်တဲ့အဆန်းဟာလနမျိုးကအီကွေဒေါတန်ရုံမှာ2012ခုနှစ်ကတည်းကခိုးလုံနေတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ခြားသပတေးနေ့ကတော့အီကွေဒေါတန်ရုံကအဆန်းရှာကိုလုံးွက်ပေးထားတဲ့သဘောတူညီချက်တွေကိုချိုးဖောက်ပြီးသူများနိုင်ငံရဲ့အရေးကိစ္စတွေမှာဆက်ပြီးဝင်ရောက်ဆက်ဖက်နေတာကြောင့်သူ့ကိုတန်ယုံကနေနှင်ထုတ်ခဲ့ပြီးတော့ဗြိတိန်ရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံတင်ငွေညပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်လူကုန်ကူးသူတွေကပါကစ္စတန်နိုင်ငံတွင်မှအိမ်တောင်ပဲရှာတဲ့လုပ်ငန်းတွေကိုတရားမဝင်ဖွင့်လှစ်ပြီးငွေကြေးမပြေလည်တဲ့မိသားစုတွေကအမျိုးသမီးတွေကိုအယောင်ဆောင်လက်ထပ်မှုတွေနဲ့လှည့်ပြပြီးသူတို့ကိုတရုတ်နိုင်ငံအတွင်းမှာပြည်တစားရီအဖြစ်အတင်းကျပ်ခိုင်းစီတာမျိုးဒါမှမဟုတ်ကိုရင်းအင်္ဂါတွေရောင်းချတာမျိုးတွေလုပ်တယ်လို့ပါကစ္စတန်မီဒီယာတခုကဖော်ပြပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တန်ယုံကစနေနေ့မှာတုံ့ပြန်ထားတာမှာတော့ဒီလိုစီးပွားရေးလုပ်ငန်းတွေကိုတရုတ်ဥပဒေတွေအရတင်းတင်းကျပ်ကျပ်တားမြစ်ထားကြောင်းနဲ့နိုင်ငံဖြတ်ကျော်ပြီးအိမ်အောင်ပဲရှာတာကနေတရားမဝင်အမျက်ထုတ်ဆောင်ရွက်မှုတွေကိုပါကစ္စတန်အာဏာပိုင်တွေနဲ့ပူးပေါင်းနေသွားမယ်လို့အကြေပြုပြောဆိုပါတယ်ပြီးခဲ့တဲ့9နှစ်ကစခဲ့တဲ့ဒေါ်လာတန်းထောင်နဲ့ချီတန်ဖိုးရှိတဲ့နှစ်နိုင်ငံအကျိုးတူတရုတ်ပါကစ္စတန်စီးပွားရေးဇင်းကြံအစည်းအဝေးစတင်ခဲ့ပြီးတဲ့နောက်ပါကစ္စတန်ကိုလာရောက်တဲ့တရုတ်ဥယျာဉ်ကတိတိတတ်တာတိုးလာခဲ့တာပါတရုတ်အမျိုးသားတွေနဲ့ပါကစ္စတန်အမျိုးသမီးတွေလိင်ညာလက်ထပ်မှုတွေကတော့ဒေသရင်းမီဒီယာတွေမှာသတင်းတွေခက်စိတ်စိတ်ပါလာပြီးတဲ့နောက်ဒီကိစ္စအပေါ်လွှတ်တော်အမတ်တွေကြားဆွေးနွေးညှင်းခုံမှုတွေနောက်ဒီတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုအာဏာပိုင်တွေဘက်ကစုံစမ်းဖို့တောင်းဆိုမှုတွေထွက်ပေါ်လာတာဖြစ်ပါတယ်
မြောက်ကိုရီးယားနဲ့အမေရိကန်ကြားနှောင့်နှေးနေတဲ့နျူကလ িয়ার ရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကရဲရဲနဲ့ဆုံးဖြတ်ချက်ချဖို့ဒီနှစ်ကုန်အထိအချိန်ပေးမှာဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကပြောဆိုလိုက်ပါတယ်။အမေရိကန်ဘက်ကချင်းကမှုပြောင်းလဲရတော့ဖြစ်လာမဲ့ကျိုးဆက်တွေကအလွန်ဆိုးဝါးအန္တရာယ်ကြီးမယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်ကသတိပေးပါတယ်။မြောက်ကိုရီးယားရဲ့ဟန်ပြလွှတ်တော်မှာမိန်ကွန်းပြောတာမှာကင်ဂျွန်အွန်ကသူ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နောက်တစ်ချိန်ထပ်ပြီးတွေ့ဆုံဖို့ဆန္ဒရှိကြောင်းဒါပေမဲ့အမေရိကန်ဘက်ကသဘောထားပြောင်းရမယ်လို့ပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းကဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားကောင်းဆောင်တဲ့သဘောတည်းရှိပါတယ်လို့အမေရိကန်သမ္မတထရမ့်ကလည်းစနေနေ့က Twitter လူမှုကွန်ရက်ကနေတုံ့ပြန်ခဲ့ပါတယ်သူတို့နှစ်ဦးရဲ့ပုံကိုယ်ရေးဆက်ဆံမှုကတိတ်ကိုကောင်းမွန်နေတဲ့ဖြစ်ကြောင်းနဲ့ဦးနဲ့သူရည်ရည်ချက်တွေအပြည့်ဝနားလည်မှုနဲ့တတိယမြောက်ထိပ်သီးဆွေးနွေးပွဲကကောင်းမွန်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်ခင်ဗျာ
စစ်အာဏာသိမ်းထားတဲ့ဆူဒန်စစ်ကောင်းဆောင်ဟာနှစ်နှစ်အတွင်းမှာအာဏာကိုအယက်သားဆိုးရစီလွှဲပေးမယ်လို့စနေတွေတုန်းကကြေပေးလိုက်ပြီးညမထွက်ရအမိန့်ကိုလည်းရုပ်သိမ်းလိုက်ပါတယ်။လက်ရှိစစ်ကောင်စီရဲ့အကြီးအကဲဖြစ်လာသူဒုတိယဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာအယ်ဘာဟန်ရဲ့ပထမဆုံးအကြိမ်ရုပ်မြင်သံကြားကပြောတဲ့မိန့်ခွန်းအတွင်အခုလိုပြောလိုက်တာဖြစ်ပြီးအဖြုတ်ချခံလိုက်ရတဲ့သမရဟောင်းအိုမာအယ်ဘာရှားလက်ထက်ကအရေးပေါ်ဥပဒေတွေနဲ့အမိန့်ချမှတ်ခံထားရတဲ့အကျဉ်းသားအလုံးကိုလွှတ်ပေးဖို့လဲအမိန့်ပေးလိုက်ပါတယ်။မနေ့စနေနေ့မှာပဲနိုင်ငံရဲ့ထောက်လှမ်းရေးအကြီးအကဲဆာလာအဗ်ဒူလာမိုဟာမက်ဆာလီယာဒူကနှုတ်ထွက်သွားပါတယ်။လက်ရှိစစ်ကောင်စီရဲ့အကြီးအကဲဖြစ်လာသူဒုတိယဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာအယ်ဘာဟန်ကဆာလာဂိုးရှ်လို့လူသိများတဲ့ထောက်လှမ်းရေးအကြီးအကဲဆာလာအဗ်ဒူလာမိုဟာမက်ဆာလီရဲ့နှုတ်ထွက်စာကိုလက်ခံယူလိုက်တယ်လို့ဂျာဘက်စစ်ကောင်စီကအကြေညာချက်ထုတ်ပါတယ်။စစ်တပ်အုပ်ချုပ်မှာကိုမလိုလားကြောင်ရွံ့ကြတဲ့အတွက်အရသာဆိုးရောက်ဖွင့်နိုင်တဲ့အထိဆက်လက်ဆန္ဒပြတောင်းဆိုသွားဖို့ဆူဒန်ကျွမ်းကျင်အတက်ပညာရှင်များဖွဲ့ကတိုက်တွန်းထားပါတယ်
။ Syria နိုင်ငံ Misrat မြို့မှာ Syria စစ်ခန်းကို Israel ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်3ယောက်ဒဏ်ရာရသွားတယ်လို့ Syria နိုင်ငံကပြောလိုက်ပါတယ်။ Syria နိုင်ငံအလဲပိုင်း Hama ပြည်နယ်မှာတနင်္လာဆောပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အင်ဂျီအတော်များများပျက်စီးသွားခဲ့တယ်လို့လည်းစီးရီးယားဆိုးရပိုင်းစာနာသတင်းအေဂျင်စီကပြောပါတယ်။စီးရီးယားလေရောင်းချန်ကာကွယ်ဒုံးကြီးတွေကအစ္စရေးဘက်ကပြစ်လိုက်တဲ့ဒုံးကြီးတချို့ကိုဟန်တားနိုင်ခဲ့တယ်လို့အမင်းဖော်လိုတဲ့စစ်ဖက်ရာရှိတဦးကပြောတယ်လို့စာနာသတင်းအေဂျင်စီကဖော်ပြပါတယ်ခင်ဗျာ။အင်္ဂလန်မှာဒီနေ့ကစားနေတဲ့ Premier League MLB ဘောလုံးပွဲမှာတော့ Manchester City အသင်းက Crystal Palace ကိုကျွန်တော်တို့အခုသတင်းကြေညာနေချိန်မှာ9-0မရှိနဲ့ဦးဆောင်နေပါဗျာ။ Man City အတွက်ဂိုးတွေကိုတော့ Raheem Sterling ကပဲသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The
Voice of America The VOA မဟာသကြံအကြနေတင်းငွေနေညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါ။အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်အတွင်းစစ်ရှောင်ပြည်သူတွေစားနပ်ရိက္ခာလုံလောက်မှုရှိပါရဲ့လားဆိုတာပြောပြပေးပါရစေ။ရခိုင်တိုင်းဒေသလက်နက်ကိုင်နဲ့အစိုးရတပ်တို့ကြားစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းဒုက္ခသည်ထောင်ချီခိုးလုံနေကြတဲ့စစ်ရှောင်စခန်းတွေစီမြို့နယ်ရက်ွက်အုပ်ချုပ်ရေးမှုတွေရဲ့ခွင့်ပြုချက်ရမှတယ်ယူပို့ဆောင်ခွင့်ပြုတဲ့အတွက်ကုညီကယ်ဆယ်ရေးအထောက်ပံ့တွေပေးပို့ချနိုင်ရေးအခက်ကြုံနေကြရပါတယ်။အခုလက်တလောမှာကိုစစ်ရှောင်ဒုက္ခသည်စခန်းတွေမှာဒုက္ခသည်ဥယေက3000ကျော်အထိတိုးလာနေပြီးအရေးပေါ်တောက်သုံးရေနဲ့စားနပ်ရိက္ခာပြက်လက်နေတာဖြစ်ပါတယ်။စစ်ရှောင်ဒုက္ခသည်စခန်းတွေစီမှာကုညီကယ်ဆယ်ရေးပစ္စည်းတွေပေးပို့နိုင်ရေးဘယ်လိုဆောင်ရွက်နေသလဲဆိုတာကိုကိုရိုင်းကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစောစောထွန်းကိုမဆုမောကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
ဒိုမင်းစီအရာကတော့3000ကျော်လာပါပြီ3000ကျော်လာပါပြီပေါ့နော်အဲအဓိကအခက်အခဲကတော့ဒီရဲ့ပိုက်တွေမှာဆိုရင်တချို့သောစခင်းတွေမှာကအဓိကစနေခံပိုက်ခံရတယ်ပြတ်တက်မှုတွေဖြစ်နေပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ဆိုလို့ရှိရင်ပဲမလေးဖက်ကိုဒီတချို့သောစခင်းတွေကိုစနေခံရတဲ့ပုံပုံအစီအစဉ်နေပါတယ်အဲနောက်တစ်ခုကတချို့သောစခင်းတွေမှာဆိုလို့ရှိရင်တော့ရေတောက်ပုတ်ရခက်ခဲရှိပါတယ်နောက်စခင်းတော်များများမှာတော့ရာသီဥတုပူတာရောက်ပေါ့နော်ဒီမို့ကောက်ကိုဒီကောက်မုံနဲ့မို့ကောက်ကိုမရောက်သေးတာရေပေါ့ကျေပြို့ဖို့အတွက်ထင်းနေမရှိတာတွေတချို့သခင်တွေတော်တော်များများမှပြည့်ပြည့်ရှိနေကြပါတယ်။ဟိုကုညီမယ်ဆိုလို့ရှိရင်အဲ့ဒီမြို့နယ်မှာရှိတဲ့ခြေအုပ်ရဲ့ခွင့်ပြုချက်နဲ့မှကုညီရမယ်။အဲ့လိုမျိုးမဟုတ်ပဲနဲ့အဲခွင့်ပြုချက်ပါပြီနဲ့ကုညီပေးတော့မယ်ဆိုလို့ရှိရင်အဲ့ဒါအရေးယူလို့ရတယ်ဆိုပြီးတော့မှဒါကညွှန်ချက်ချင်းထွက်လာကြပါပြီ။အဲ့ဒါမှတိတာတော့အဲ့လိုမှပေးတကြတာပေါ့လေနော်။အဲ့လိုမျိုးတော့လိုက်မယ်ဆိုလို့ရှိရင်ဒီစီပီတစ်ခွက်တွေမှာအရင်ကခက်ခဲတိုးတော့မယ်ဆိုတာသူတို့လည်းနားလေတော့ပေါ့တယ်ပေါ့နော်။
ဟုတ်ကဲ့အဲ့တော့လောလောဆယ်မှာအခုအဲ့လိုမျိုးပေါ့နော်ဒီစစ်ပြေးစစ်ရှောင်ဒီပြည်သူတွေရှိကိုဒီစားတဲ့ရိတ်ခါတို့အဓိကလိုအပ်နေတဲ့တောက်သုံးရည်တွေပို့တဲ့အခါမှာဒီကိုစောစောထိုးထုတ်လိုမျိုးကုကြီးကဲဆက်ပေးနေသူတွေရောနောက်ထပ်အလှူရှင်တွေအတွက်ကောဘလို့များအခက်ခဲကြုံရပါလဲလမ်းပန်းဆက်သွယ်ရေးဘာရရောအစ်စ်ပြေးရလားဘာများဒီအကူအညီတွေလိုတာရှိပါလိမ့်ရှင
်ဟုတ်ကဲ့အဲဒီလိုမျိုးဒီညကအထားလာရှိတဲ့ခါကျတော့ကျွန်တော်တို့ကတော့ဒီအတီးပြီးမှတော့တော့တာပေါ့လေမျိုးလို့ချေတော့တီးပြီးတော့တာပေါ့ဒါပေမဲ့တစ်ဖက်မှာရှိတာကလည်းတခါတလေတူတူခွေပြူးရှယ်လို့မျိုးတကယ်လို့ရှိရင်တူတူကဟိုအကြောင်းမျိုးပြပြီးတော့မှဒီခွေပြူးပစ်တာလည်းကြုံပါလေကျွန်တော်တို့ကြုံရဖွေးတွေရှိပါတယ်အဲဆိုတော့ဒီပုံမှာတော့ဒီစီပစ်တစ်ခွက်တွေစီမှာတော့အများကြီးခက်ခဲကြုံတာပေါ့လေအဲတချို့မျိုးတွေဆိုတာကအဲ့ဒီမျိုးနေ့ချင်းမှာကဒီတခြားဆန်နဲ့တခြားသောဒီရိခတ်ပစ္စည်းတွေမလွေကူဘူးဆိုတဲ့ခါကျတော့တခြားမျိုးတွေကအဝိမာတော့ပေါ်လာရှိပါတယ်အခုကျတော့သူတို့ကအဲ့လိုမျိုးတမျိုးကတမျိုးကုသင်းသွက်လာတာတွေကိုကွန်ပစီတွေကုသင်းပေးမှုတာတွေကိုမလုပ်ရဘူးသာသဖြင့်အဲ့လိုကျန်ထုတ်တဲ့ခါကျတော့ကျွန်တော်ကုလေးဖေးတွေမှာတော့တော်တော်လေးခက်ခဲရှိတာပေါ့ အဲနောက်တစ်ခုကတဟာတလေကြောင့်လို့ရှိရင်ဒီစီဗီတခွက်စီတွေရေလူရှိကအရေးပေါ်လူတွေဖြစ်တတ်ပါတယ်အဲ့ဒီခါမှာခွန်ပြည့်တင်ပြီးတော့မှခွန်ပြည့်ဆောင်ရမယ်ဆိုတဲ့ခါကျတော့ဟိုလွယ်တဲ့အချိန်မှာမရောနေရရှိနေနေတုံတာပေါ့လေအဲဆိုတော့ဒီခွန်ပြည့်မင်းကတော့တကယ်လို့ဆိုရင်တော့ဒီစီဗီတခွက်စီတွေတီတူတွေပေါ်မှာမျက်နှာမုံပြီးတော့မှဆုံးရတာမဟုတ်ဘူးဆိုတာကိုတော့ကျွန်တော်တို့အဲ့လိုခင်စားပါတယ်
ဟုတ်ကဲ့အဲ့တော့ဒီလုံချုံရေးပိုင်းရပေါ့เนาะဒီစစ်တပ်နဲ့ဒီမြို့နယ်တွေမှာတာဝန်ယူထားတဲ့လုံချုံရေးတာဝန်ခံတွေဘက်ကရောဒီလိုပစ်ကားတွေဘာတွေသွားဖို့လုပ်တဲ့ခါမှာဟိုလမ်းမှာတားတာမျိုးလို့စစ်ဆေးတာမျိုးလို့ရှိလားဘလို့ခက်ခဲရှိပါလဲ
ဟုတ်တယ်မသူတို့ကဒီလာပိုးတဲ့ PC တွေကိုတားတာစစ်တပ်မျိုးတွေဂျုံသေးပါတယ်ဂျုံဂျုံပါတယ်ကျွန်တော်တို့အဲတခါတည်းတော့လည်းမဂျုံဘူးပေါ့လေဒါပေမဲ့အဲမြတ်သားပြည်တော့ဂျုံသေးပါတယ်ဂျုံနေခါကျတော့သူတို့ကဘာပီစီတွေလည်းဒီတော့မှလည်းသာသမီတာတော့ရှိပါတယ်အဲ့တော့ဒီလုံချုံရဲ့အခြေအနေအပြင်ကကြတော့ကျွန်တော်တို့ကအခုကဒီတချို့ဒီစီပွေးတစ်ခွက်တွေအများကြီးတုံနေရတာကဒီတိုက်ပွေးတွေအကြောင်းမဟုတ်ဘူးပေါ့နော်အဲကျွန်တော်တို့ပုတ်ပိုးတွေဆံမလေးပဲဒီတိုက်ပွေးတွေရှိနေလို့ပုတ်ပိုးလို့မရတာမဟုတ်ဘူးအဓိကပါလဲဆိုတော့ဒီနေမရှိနေတဲ့ကိစ္စတွေမှာပဲအဓိကအခက်အခဲကြုံတာပါကျွန်တော်တို့ကအဲ့ဒီခါမှာဒီတိုက်ပွေးတွေမရှိဘဲနဲ့စီပွေးတစ်ခွက်တွေရောက်လာတယ်တိုက်ပွေးတွေမရှိဘဲနဲ့ဒီကုရီတော့ပိုးတွေအဖွဲစီတက်စီခင်ရတယ်ဒီစခင်ရတယ်မြို့လေးကျုံနေကြတာပါ
ဟုတ်ကဲ့အခုကနောက်ဆုံးပေါ့တော့ဒီဒုက္ခသည်ဥယေဘယ်လောက်ရှိသွားပြီလဲသူတို့အတွက်အဓိကဘာတွေများလိုအပ်နေတာတွေရှိပါလဲရှင်နောက်ဆုံးခြေသေးပေါ့တော
့ဟုတ်ကဲ့အခုဒီကျွန်တော်တို့စီးရင်တော့အတိအကျတော့ကောင်းလို့များဖြစ်နေပါလေဒီဒီရပိုင်းအတွင်းအခြေအနေတွေကြောင့်ပေါ့လေအဲတကယ်လေးကာလေးဖြစ်နေခါကျတော့တော့လာလောကနဲ့ခေရှိပါတယ်ဒါပေမဲ့ကျွန်တော်တို့ main ခြေအရာကတော့3000တော့ကျော်လာပါပြီ3000ကျော်လာပါပြီပေါ့နော်အဲအဓိကအခက်အခဲကတော့ဒီရဲ့ပိုက်တွေမှာဆိုရင်တချို့သောစခင်းတွေမှာကဒီလက်တော်မှာအဓိကစနေခံပိုက်ခံရတဲ့ပြတ်တောက်မှုတွေဖြစ်နေပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ဆိုလို့ရှိရင်ပဲမလေးဖက်ကိုဒီတချို့သောစခင်းတွေကိုစနေခံတွေတပူပူအစီအစဉ်နေပါတယ်အဲနောက်တစ်ခုကတချို့သောစခင်းတွေမှာဆိုလို့ရှိရင်တော့ရေအခက်အခဲရှိတာရေတောက်တောက်ပုတ်ရေအခက်အခဲရှိပါတယ်အဲနောက်စခင်းတော်တော်များများမှာတော့ဒီရာသီဥတုပူတာရောက်ပေါ့နော်ဒီအမှုကောက်ကိုဒီကောက်မုံနဲ့မှုကောက်ကိုမရောက်သေးတာရေပေါ့အဲနောက်တစ်ခုကကြတော့ဒီရှင်ပြို့ဖို့အတွက်ထင်းနေမရှိတာတွေလည်းတချို့သခင်တွေတော်တော်များများမှာပြပြရှိနေကြပါတယ
်လောလောဆယ်ရောဒီတိုက်ပွဲခြေတွေရောဗာကြားပြီလဲကိုဆိုတော့အ
ဲတိုက်ပွဲခြေတွေကတော့ဒီရေပိုက်မှာတော့သိပြီးတော့မကြားမိပါဘူးကျွန်တော်တို့ဟိုနင်းနင်းရောနေတဲ့တခေါက်တော့ဖြစ်ပါတယ်
ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကခုစောစောထွန်းကိုမတ်စုမောင်ကဆက်သွယ်မိမြန်ထားတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်သတင်းစာစီရစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတော့မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။အခုဆိုရင်မြန်မာနိုင်ငံပြည်သူအများစုနှစ်သက်ကူတဲ့ကြံပွဲဆင်နွှဲနေကြပြီဖြစ်ပါတယ်။တကြံပွဲတော့ကာလကိုနေထိုင်ရနေရမှာပဲတကြံပွဲဆင်နွှဲနေကြသူတွေရှိသလိုအလုလုကံရနေရာကနေဇာတိချက်ကျွေမွေးရမြေပြန်သူတွေလည်းပြန်ကြပါတယ်တချို့ကတော့ပြည်တွင်းပြည်ပခီးထွက်သူထွက်ကြပါတယ်ဘလို့ပဲဖြစ်ဖြစ်တကြံတွင်းကာလဟာမြန်မာပြည်သူတွေအထူးသဖြင့်ဗုဒ္ဓဘာသာဝင်တွေဥပုသ်သီလစောင့်တည်ကြအနားယူကြပျော်ကြရှင်ကြတဲ့ကာလလို့ဆိုရင်လည်းမမှားပါဘူးဒါပေမဲ့အကြောင်းမျိုးမျိုးကြောင့်တကြံပျော်ပွဲမဆင်နွှဲနိုင်ကြသူတွေမပျော်ရွှင်နိုင်ကြသူတွေလည်းရှိနေပါသေးတယ်ဒီဘက်အဲ့ဒီကြောင်းတင်ပြသွားပါမယ်
။တကြံတွင်းပျော်ရွှင်မှုမရနိုင်တဲ့အထက်ထင်ရှားတဲ့နေရာကတော့ရခိုင်ပြည်နယ်ပါ။အားလုံးသိကြပြီဖြစ်တဲ့အတိုင်းလက်ရှိရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တပ်မတော်နေရာတော်များများမှတိုက်ပွဲတွေဖြစ်ပွားနေပါတယ်။အချို့တိုက်ပွဲတွေမှာနှစ်ဖက်အသေးပြောက်များပါတယ်။အခုနောက်ဆုံးဧပြီလ9ရက်နေ့က AA တပ်ဖွဲ့ကနေရခိုင်ပြည်နယ်မြောက်ဦးမြို့နားကအမှတ်31လုံချုံရီရဲတပ်ဖွဲ့ဌာနချုပ်ကိုဝင်ရောက်တိုက်ခိုက်တဲ့ပြစ်စင်မှာနှစ်ဖက်တေဆုံးဒံယာရီရကြယုံမကရဲတပ်ဖွဲ့ဝင်မိသားစု9ယောက်အေအေတပ်ဖွဲ့နဲ့ပါသွားပြီးနောက်ပိုင်းသူတို့ကပြန်ပို့ပေးပါတယ်တိုက်ပွဲဖြစ်ပွားရနာဂျေးရွာတီရွာကရွာသား20ကျော်ကိုမတင်ကာလို့ဆိုပြီးတပ်မတော်ရဲ့ဖမ်းဆီးခေါ်ဆောင်သွားတာခံရပါတယ်လက်တလောပြစ်စင်တွေကိုကြည့်ရင်ရခိုင်ပြည်နယ်မှာရခိုင်တိုင်းရင်းသားတွေအများစုနေထိုင်တဲ့မြို့နယ်5ခုမှာညမထွက်ရအမိန့်ထုတ်ထားပါတယ်အရင်ကမောင်းတော့ခရိုင်ဧရိယာတခုတည်းညမထွက်ရအမိန့်ထုတ်ထားရကနေအခုနောက်ထပ်5မြို့နယ်တိုးလာတာဖြစ်ပါတယ်တိုက်ပွဲတွေဖြစ်နေတာဖြစ်စဉ်အတွင်းအရက်သားတွေတေကြေဒဏ်ရာရမှုတွေလည်းရှိလာနေတာကြောင့်ဘေးလွယာထွက်ပြေးခိုလုံနေကြရတဲ့စစ်ဘေးရှောင်အရေးအတွက်ဟာလည်း2000ခွဲကျော်သွားပါပြီတိုက်ပွဲကြောင့်ရောညမထွက်ရအမိန့်ကြောင့်မှဒေသခံတွေလုတ်ကင်စားတောက်ရတာသွားရလာရတာအခက်အခဲဖြစ်စေပါတယ်ဒီလိုအခြေအနေတွေကြောင့်ဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတွေတကြံကာလအရင်နှစ်တွေတုန်းကလိုပျော်ရွှင်မှုမရှိကြတော့ပါဘူးတိုက်ပွဲတွေရဆိုင်ကြဖို့ပဲဆန္ဒရှိနေကြတာပါ စစ်ပွဲတိုက်ရိုက်ဖြစ်ပွားတာမရှိပေမဲ့လည်းဒုက္ခရောက်နေကြသူတွေကိုစာနာတဲ့အနေနဲ့စစ်တွေလိုမျိုးကြီးပြကြီးကရခိုင်တိုင်းရင်းသားတွေကလည်းအခုနှစ်တကြံကိုပျော်ပျော်ပါပါဆင်နွှဲတာမျိုးမလုပ်ကြတော့ပဲအချင်းယုံပြီးတော့ပဲဖြတ်တန်းနေကြတာမြင်တွေ့ကြရပါတယ
်။တကြံမှာနောက်ထပ်ပျော်ရွှင်မှုမရတဲ့လူတွေကတော့ဆန်ကုန်သေးတွေပွဲစားတွေစပါးဆိုင်တောင်သူတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကထုတ်ပြန်ပေးတဲ့စာရင်းတစ်ခုအရအခုနှစ်ပြည်တွင်းမှာပြည်ပပို့မဲ့ဆန်တန်းကြီးနှစ်သန်းနီးပါးလောက်ပိတ်မိနေတယ်လို့ဆိုပါရယ်။နေဆက်ကနေတရုတ်ပြည်ပပို့မဲ့ဆန်တွေဟာခါတိုင်းနှစ်တင်နဲ့မတူတရုတ်ဘက်အချမ်းမှာအဖမ်းဆီးတွေကျန်းနေလေတော့တရုတ်ကုန်သည်တွေကမဝယ်တော့ပဲမြန်မာနိုင်ငံထဲမှာပဲကျန်းနေတာပါ။အဲ့ဒီထဲမှာပြောင်းလို့အခြားသီးနှံတွေလည်းပါပါရယ်။မြန်မာဆိုရကထုတ်ပြန်တဲ့ကုန်သွယ်ရေးဆိုင်ရာကိန်းတန်းတွေကိုကြည့်ရင်လည်းအဲ့ဒီချက်မှန်ကန်ကြောင်းတွေ့နိုင်ပါရယ်။မူဆယ်နေဆက်ကုန်သွယ်ရေးမှာအခုနှစ်2018-19 6လတာကာလကုန်သွယ်မှုပမာဏဟာအရင်နှစ်ကာလတူကုန်သွယ်မှုပမာဏထက်အများကြီးလျော့ကျခဲ့ပြီးအထူးသဖြင့်ပို့ကုန်မှာအရင်နှစ်ကထက်ဒေါ်လာ3800နီးပါးလျော့နေခဲ့တာတွေ့ရပါတယ်။ဒါဟာမြန်မာနိုင်ငံထဲမှာစံတန်ချိန်2သန်းနဲ့ပြောင်းနေပိတ်မိနေတာရဲ့အဖြေပါပဲ
။အဲ့လိုစံတန်ချိန်2သန်းလောက်ပိတ်မိနေတဲ့အချိန်လယ်သမားတွေစိုက်တဲ့ရက်60စပားတွေလည်းပေါ်နေပါပြီ။ဒီတစ်ခါစပားပေါ်စားအချိန်စပားဈေးဟာအရင်နှစ်ကလောက်ဈေးကောင်းမရတော့ပါဘူးဈေးကောင်းမရတဲ့အပြင်တင်းတရာကိုကြက်5သိန်းအောက်ကျဆင်းသွားမယ်အလားလာလဲတွေ့မြင်နေကြရပါတယ်အဲ့လိုသာဆိုရင်စပားဆိုင်တောင်သူတွေစားစရိတ်တောင်မကမိပဲအရှုံးပေါ်နိုင်ပါတယ်ဒီလိုအခြေအနေကြောင့်မြန်မာနိုင်ငံဆန်စပားအသင်းချုပ်ကနေကုန်သည်ရီအနေနဲ့အရင်နှစ်ကထုတ်ပြန်ထားတဲ့စပားတင်းတရာကိုအနေဆုံးကြက်ငွေ5သိန်းအထက်ကပဲဝယ်ယူဖို့တိုက်တွန်းစာတွေလည်းထုတ်နေရပါတယ်ပြောရရင်အခုနှစ်တကြံဟာနေဆက်ကနေတရုတ်နိုင်ငံနဲ့စံတင်ပို့တဲ့ကုန်သည်တွေပွဲစားတွေစပားဆိုင်တောင်သူတွေအပြည့်အဝပျော်ရွှင်နိုင်တဲ့နှစ်တစ်နှစ်မဖြစ်ခဲ့ပါဘူးအခုနှစ်တကြံပျော်ရွှင်မှုမရနိုင်တဲ့သူတွေထဲမှာမြန်မာနိုင်ငံတဝန်းကဒုက္ခသည်တွေလည်းပါဝင်ကြပါတယ်အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာကချင်ပြည်နယ်မှာရှမ်းပြည်နယ်မြောက်ပိုင်းမှာရခိုင်ပြည်နယ်မှာဒုက္ခသည်တွေအများကြီးရှိနေပါတယ်အရေးအတွက်ဟာရော့သွားတယ်ရေလို့မရှိတိုးပြင်းရင်တိုးလာနေပါတယ်2011ခုနှစ်မှာတကြော့ပြန်ဖြစ်လာတဲ့ကချင်လက်နက်ကိုင် KIA နဲ့တပ်မတော်တိုက်ပွဲတွေကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာစစ်ပေးရှောင်ဒုက္ခသည်အရေအတွက် 8,000 9,000 အထိရောက်သွားခဲ့ပြီးအခုနောက်ပိုင်း 9,000 6,000 လောက်ကျန်မယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့2018နှစ်လေကစတပ်မတော်တိုင်းဒေသလက်နက်ကိုင်တချို့သုံးဖွင့်ဆိုင်တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တိဘောဘက်မှာလည်းဒုက္ခသည်တွေတိုးလာနေပြီးသူတို့လည်းကြံကိုဆင်နွှဲနိုင်ကြမှာမဟုတ်ပါဘူး။အလားတူရခိုင်ပြည်နယ်မှာလည်းလက်တလောအေအေနဲ့တိုက်ပွဲကြောင့်ရခိုင်တိုင်းဒေသဒုက္ခသည်2000ကျော်ကျော်လာနေတယ်လို့2012ခုနှစ်ဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်မှုတွေဖြစ်ပွားပြီးနောက်ပိုင်းစစ်တွေဧရိယာတွေကဒုက္ခသည်စခန်းတွေမှာရောက်နေတဲ့တသိန်းဝန်းကျင်ရှိမဲ့မွတ်စလင်ဒုက္ခသည်တွေလည်းဒီကနေ့အချိန်ထိနေရက်မပြောင်းနိုင်သေးပါဘူးအလားတူဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေမှာလည်းမြန်မာနိုင်ငံကထွက်ပြေးသွားကြတဲ့တန်တဝက်ကျော်လောက်ရှိမဲ့မွတ်စလင်တွေလည်းတကြံကာလဟာသူတို့နဲ့ဘာမှမဆိုင်သလိုဖြစ်နေမှာပါ
ဒီဘက်ကိုတူးချင်းအနေနဲ့ပြောရမယ်ဆိုရင်တကြံမတိုင်ခင်ဧပြီလ17ရက်နေ့မှာကျောင်းသားတက်မတော် EBSDF ကရဲဘော်အောင်ဆွေဦးနဲ့ရဲဘော်မောင်ဦးတို့ကိုကချင်ပြည်နယ်မိုးညင်းမြို့နယ်တရားရုံးကမတရားအသွင်ဆက်သွယ်မှုဥပဒေပုံမှန်18တင့်နဲ့ထောင်ဒဏ်2နှစ်စီချမှတ်တာခံလိုက်ရပါတယ်။တကြံအကြိုနေ့မတိုင်ခင်ဧပြီလ17ရက်နေ့မှာတော့ဒရိုက်တာမင်းထင်ကိုကိုကြီးကိုတက်မတော်ကနေဆွဲထားတဲ့ပုံမှန်55ကကြီးအတွက်အာမခံမပေးဘဲအင်းစိန်ထောင်အချုပ်ဆောင်ကိုပို့တာခံလိုက်ရပါပြီ။သူတို့တွေကတော့တကြံကိုထောင်ထဲကနေပဲဖျက်ဆီးရအောင်မှာပါဒီလိုတကြံကာလအများသူငါလို့ပျော်ရှင်မှုမရကြတဲ့သူတွေအများကြီးရှိနေပေမဲ့အကျဉ်းချခံရမဲ့ကာလတစ်ခုကြာနေသေးတဲ့အကျဉ်းသားတွေရက်ပိုင်းလပိုင်းအတွင်းလွတ်မြောက်တော့မဲ့လူတွေကိုစုပြီးဧပြီ12ရက်နေ့မှာမြန်မာနိုင်ငံတဝန်းအကျဉ်းထောင်အသီးသီးကနေလွှတ်ပေးလိုက်တာတခုကတော့အခုနှစ်တကြံအတွက်တည်ငောင်းတစ်ခုဖြစ်ခဲ့တယ်လို့သက်ဆိုင်ရာကာယကံရှင်တဲ့မိသားစုဝင်တွေကိုပျော်ရွှင်စေတဲ့တကြံချင်းခါဖြစ်စေခဲ့ပါကြောင်းတင်ပြလိုက်ရပါတယ်
ကိုစီတူအမေရပြည်ရင်သတင်းတုံ့တက်ချက်ကိုတနင်္လာနေ့မနက်ခင်းမှာလဲနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်အခုလာမယ့်အင်ကညာတိုက်ရိုက်လေးလှမ်းဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင
်ပို့ရှင်ပြညမနှစ်ခုအတာတကြံသူပြတော့ရန်ကုန်တကြဆိုလို့ရှင်ဟိုးအစဉ်ဆက်ကလေးကတန်ကျန်းနဲ့တွဲဖက်လာခဲ့တာပါလူဖွဲ့စည်းမှာဖြစ်ပျက်နေတဲ့ပုံရိပ်တာဝန်ရှိသူတွေရဲ့ဟာခွက်အားနည်းချက်တွေကိုချစ်စရာကောင်းလို့တေယောလှောင်ပြောင်တဲ့ဝေဖန်မှုဒလိလိုမျိုးဖြစ်လာခဲ့တာပါဒီတော့လေအရင်အာနာရှင်ခေတ်မှာဆိုလို့ရှိရင်တန်ကြဖွဲ့တွေကြံပြီးပြီဆိုရင်အချုပ်ထဲရောက်တဲ့ဘဝတွေရှိခဲ့ဘူးပါလေ။ဒါပေမဲ့လေလူတို့ကရွေးချယ်တဲ့ဒီမိုကရေစီရတအစုကလက်ထက်မှာကြံတန်ကြတွေကိုစဉ်းစားမတင်ရင်ခွင့်မပြုနိုင်ဘူးဆိုတဲ့အဖြစ်ကတော့ဆန်းပါလေ။အ အခုနှစ်ရန်ကုန်တကြံမှာကြံတန်ချက်တကိုခွင့်ပြုမိမရလို့ရှိရင်စင်ပေါ်ဖြောပြေခွင့်မပေးတဲ့အပေါ်သရရှင်တွေဘယ်လိုယူဆပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်ပဝင်ဆွေးနွေးမြင်းများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယူဆချက်ကိုယ့်ရဲ့မိကုန်းတွေကိုစားလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ် VA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြားမှာသွားရှိနေကိုကြည့်လိုပါရခင
်ဗျာ။နမဲအေကညာတိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုကိုငင်းချမ်းနဲ့မအေးသနာကျော်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ကြရအောင်ပါရှင်။
နိုင်ဂျီးရီးယားနိုင်ငံအနောက်တောင်ပိုင်းက84 oral မြို့ကလေးဟာကမ္ဘာပေါ်မှာအမွာဘူးအမွေးဆုံးမြို့ကလေးဖြစ်ပါလိမ့်မယ်။ဘာလို့လဲဆိုရင်တော့ဒီမြို့မှာဘယ်နေရာချစ်ချစ်အမွာဘူးတွေကြီးပဲတွေ့နေရတာကြောင့်မျက်စိတွေမှောက်နေပြီလားလို့တောင်ထင်မိမှာပါ။အကြောင်းတစ်ချောင်းကိုတွားကြည့်လိုက်မယ်ဆိုရင်အယောက်တရာမှာအယောက်20နီးပါးလောက်ကအမွာဘူးလေးတွေဖြစ်နေတာတွေ့ရပါလိမ့်မယ်။သိပ္ပံနေကြတက်တည်ပြထားတာမရှိသေးပေမဲ့လည်းမြို့သူမြို့သားတွေကတော့သူတို့ရဲ့အစားအစာတစ်မျိုးဖြစ်တဲ့ရုံးပြေရွက်ဟင်းကြောင့်ဖြစ်မယ်လို့ပြောပါတယ်။အမွာဘူးလိုချင်တဲ့ဇုံတွေအနေနဲ့လဲသူတို့မျိုးကရုံးပြည်ရွက်ပြုတ်တောက်ကိုစားမယ်ဆိုရင်အမွာဘူးရနိုင်တယ်လို့ပြောပါရင်1980ခုနှစ်တည်းတုန်းကဗြိတိသျှတားဖွားမိရဲ့ဆရာဝန်တယောက်ရဲ့လေ့လာချက်အရတော့ဒီဒေသမှာကလေးအယောက်1000မွေးရင်အမွာဘူးအတွဲ90လောက်ပါတယ်လို့မှတ်တမ်းတင်ထားပါရင်အမွာဘူးတွေမွေးလွန်လာကြအောင်ဒီဒေသရဲ့နာမည်ပေးတဲ့ယဉ်ကျေးမှုတွေမှာတည်ထန့်ထည့်သွင်းသတ်မှတ်ထားတာရှိပါတယ်အမွာတွေကိုဂုံပြူဆင်ရဲကြတဲ့ဒေတာဆိုင်ရာပွဲတော်တွေလည်းရှိပြီးတော့စံပြုတ်တွေနဲ့ပဲတွေကိုအဲ့ဒီပွဲတွေမှာစားကြပါရစေ
။ဒီရက်နိုင်ငံမြောက်ပိုင်းကအပျော်တမ်းဘောလုံးသမားတယောက်ကတော့ပေါ်တူဂီဘောလုံးကစားသမားခရစ်စတီယာနိုရော်နယ်ဒိုနဲ့ရုပ်ချင်းဆင်ထူတဲ့အတွက်ဆယ်လီဘရီတီတယောက်လိုနာမည်ကျော်ကြားလူသိများနေပါတယ်။အသက်25နှစ်အရွယ်ဘီဝါအဗ်ဒူလာဟာဆောက်လုပ်ရေးလုပ်သားတယောက်ဖြစ်ပြီးတော့ဂျူဗင်တက်ဘောလုံးအသင်းအားကစားသမားတယောက်လည်းဖြစ်တဲ့ရော်နယ်ဒိုလိုမျိုးထိတ်တန့်ဥရောပအသင်းတွေမှာကစားတဲ့ဘောလုံးသမားတော့မဟုတ်ပါဘူး။တောင်တန်းထူထပ်တဲ့ဒေသမှာနေထိုင်တဲ့ဘီဝါအဗ်ဒူလာဟာအပျော်တမ်းဘောလုံးကစားသူတစ်ယောက်ဖြစ်ပါတယ်။သူ့အနေနဲ့အီတလီစီးရီးအမှာကစားတဲ့တကယ့်ရော်နယ်ဒိုအစ်စ်ကိုလည်းအပြင်မှာတနေ့နေ့မှာတွေ့ရမယ်လို့မျှော်လင့်နေပါတယ်။သူဟာအာရက်ကတ်လူမျိုးတစ်ယောက်ဖြစ်ပြီးတော့အီရန်အီရက်နယ်စပ်နားကဆင်းရဲတဲ့မိသားစုတစ်ခုမှမွေးဖွားခဲ့သူပါ။သူ့အဖေကတော့အငိမ့်စားကတ်လူမျိုးစုပါရှမာကတပ်ဖွဲ့ဝင်တယောက်ဖြစ်ပြီးမိသားစုကဆင်းရဲတဲ့အတွက်သူဟာအသက်9နှစ်လောက်အထိပဲပညာသင်ကြားခွင့်ရခဲ့တာပါခုချိန်မှာတော့သူဟာဒေသတွင်းမှာလူသိများထင်ရှားလာပြီးမကြာခဏဆယ်ဖီတွဲရိုက်ခံရတဲ့သူတယောက်ဖြစ်လာပါတယ်ခင်ဗျာ
နားမကြားတဲ့ဇမ်ဘီယာပကြီးဆရာတယောက်ဟာစီစေးပကြီးကတစ်ချက်ကို9မိနစ်အတွင်းမှာအပီးရေးချယ်ပြားနိုင်ခဲ့တာကြောင့်အမြန်ဆုံးပကြီးရေးနိုင်တဲ့သူတစ်ဦးဖြစ်လာပါတယ်သူရဲ့စွမ်းရည်ကိုဒူဘိုင်းကမ္ဘာနုပညာပြပွဲမှာပြခဲ့တာပါအသက်29နှစ်အရွယ်ဗစ်တာစစ်တလီဟာနားမကြားတဲ့သူတစ်ယောက်ဖြစ်ပြီး2006ခုနှစ်ကဒူဘိုင်းကိုမိသားစုနဲ့အတူပြောင်းလာခဲ့ပါတယ်သူကအချိန်ပိုင်း graphic designer အဖြစ်လဲလုပ်ကိုင်နေပြီးတော့စီစေး acrylic ဆေးတွေအဓိကသုံးပြီးတော့ပကြီးရေးတာပါညီကို3ယောက်ရှိပြီးတော့သူရဲ့အကြောင်းအာယုံကငငယ်လေးတွေကတဖြည်းဖြည်းနဲ့ချိုးရင်းသွားခဲ့တာပါဒူဘိုင်းကိုခြေချပြီးပြောင်းရွှေ့ခဲ့တဲ့အတွက်လဲသူ့သားရဲ့ပကြီးအချွမ်းကိုမြေဆန်းခန်းပြိုးတဲ့အနေနဲ့စမ်းသက်ဖော်ထုတ်ခွင့်ရခဲ့တယ်လို့အမေဖြစ်တဲ့သူကပြောပါရင်သူကဒူဘိုင်းကအထူးအကူအညီလိုအပ်နေတဲ့သူတွေအတွက်ဖန်တီးထားတဲ့အမှုပညာစတူဒီယိုကို၃နှစ်တာတက်ရောက်တင်ကြားခဲ့ပြီးတော့ဒူဘိုင်း SAE Institute ကနေပြီးတော့ Graphic Design ဘာသာရပ်နဲ့ပွဲရခဲ့တာပါသူရဲ့လက်ရာတွေကိုဒူဘိုင်းနိုင်ငံတွင်သာမကနိုင်ငံရဲ့ခြားတိုင်းပြည်တွေဖြစ်တဲ့ Netherlands နဲ့ Ireland တိုင်းပြည်တွေမှာပါပြသနိုင်ခဲ့ပါတယ်နေ့စဉ်ကျင်းပတဲ့ Russ L. Kaimer အနုပညာပွဲမှာသူကအကောင်းဆုံးအနုပညာရှင်ဆုနဲ့လူကြိုက်အများဆုံးအနုပညာရှင်ဆုတွေလည်းရရှိခဲ့ပါတယ်ရှင
်ကိုငင်းချမ်းနဲ့မအေးတနာကျော်တို့စီစဉ်ထုတ်လွှင့်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့ပြည်ထောင်စုကောင်ကျိုးဆောင်ပါတီအသစ်တစ်ခုထူထောင်လိုက်တဲ့သူရဥရွှေမန်းနဲ့ VOA ရဲ့တီးသန့်တွေ့ဆုံမေးမြန်းခန်းအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာတက္ကသိုလ်1380ပြည့်နှစ်တကူးလာဇန်ဆယ်ရက်မဟာတကြံအကြာနေ့တင်းငွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါရရှင်အခုည10နာရီတိအစီအစဉ်မှာတော့အထူးအစီအစဉ်တရအဖြစ်တက်မတော်သားဟောင်းတူပြည်ခိုင်ဖြိုးပါတီဝင်ဟောင်းတူဖြစ်သူသူရဥရွှေမတ်နဲ့ VOA ရဲ့တီးသန့်တွေ့ဆုံမေးမြန်းခန်းကိုနားဆင်ရမှာပါတိုင်းပြည်တွင်းမှာစီလုံးညီညွတ်မှုပြိုကွဲမှာကိုအစိုးရရာဆုံးဖြစ်သလိုသူ့ပါတီအနေနဲ့တိုင်းရင်းသားစီလုံးညီညွတ်ရေးအတွက်အဓိကထားလှုပ်သွားမယ်လို့မကြာခင်ကမှပြည်ထောင်စုကောင်းကျိုးဆောင်ပါတီတစ်သစ်ကိုထူထောင်လိုက်တဲ့သူရဦးရွှေမန်းကပြောပါတယ်။တမတော်ထိတ်တန့်အရာရှိတဦးဖြစ်ခဲ့သလိုနိုင်ငံရေးပါတီကောင်းဆောင်လွှတ်တော်ကောင်းဆောင်တာဝန်တွေကိုတာဝန်ထမ်းဆောင်ခဲ့ဘူးသူတယောက်အနေနဲ့လက်ရှိနိုင်ငံရေးနဲ့တမတော်ရဲ့အခမ်းကဏ္ဍအပေါ်အမြင်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အပေါ်အမြင်စာရာတွေနဲ့ပတ်သက်လို့သူရဦးရွှေမန်းကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲဥက္ကယိုးရဲ့ဒီနိုင်ငံရေးပါတီအသစ်ပေါ့နော်။ထူထောင်မှုအကြောင်းတွေပေါ်လာတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဥက္ကဋ္ဌအနေနဲ့သတင်းစာအရည်နဲ့တွေ့ဆုံပြီးရှင်းလင်းပွဲတွေလုပ်တယ်။အဲ့တော့ဥက္ကဋ္ဌအနေနဲ့ကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကပဲသတင်းစာအရည်နဲ့လည်းတွေ့တာတွေရှိတယ်ပြောတာတွေလည်းရှိပါတယ်။ဒီကြားထဲမှာအခုကျွန်တော်မေးချင်တဲ့အကြောင်းအရာလေးတစ်ခုကတော့ဒီလက်ရှိအချိန်ရဲ့လုပ်ငန်းတွေဖြစ်ပေါ်လာတဲ့အနေအထားတွေရဲ့ပြောရမယ်ဆိုလို့ရှိရင်တော့အချိန်ဂိုက်ဖြစ်မှုပေါ့နော်။အဲ့ဒါကဒီဥက္ကဋ္ဌရို့နိုင်ငံရေးပါတီတစ်တခုထောင်ဖို့ဆိုပြီးတော့ဖြစ်လာတဲ့အကြောင်းအရာကဘလို့အခြေခံနေဖြစ်လာရတယ်လဲ။ဘာကြောင့်မရတယ်လဲဆိုတော့ဥက္ကဋ္ဌအနေနဲ့ဒီအခုလက်ရှိအစိုးရဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒီနေရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပါတော်တော်လေးကိုနီးနီးကပ်ကပ်ပူးပေါင်းပြီးတော့ဆက်ဆံပြီးတော့အကူအညီပေးလှုပ်ဆောင်နေတဲ့အနေအထားကနေအခုလိုပါတီတစ်တခုခွဲထောင်လိုက်တယ်ဆိုတော့အကြောင်းအခြေခံချက်ကဘာတွေများရှိမလဲဆိုတော့ကျွန်တော်နည်းနည်းလေးပြောပြပါလား
။ဟုတ်ဒါကတော့ဒီနေ့နိုင်ငံရဲ့အရေးခင်အရေးယာကိစ္စများကိုတကယ်စိတ်ဝင်စားပြီးလုပ်တော့မယ်ဆိုလို့ရှိရင်တော့နိုင်ငံရေးပါတီတည်းကတည်ထောင်ဖို့လိုအပ်တာဖြစ်ပါတယ်။အဲ့လိုအယူဆရှိလို့ပဲဒီနေ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးတရားဝင်စုမှုရေးညီညာရေးလုပ်ငန်းစဉ်များနဲ့ပတ်သက်ပြီးတော့လဲဒီနေ့ဒီကာလမှာနိုင်ငံရေးပါတီတခုတည်ထောင်ပြီးလုပ်မယ်ဆိုအပူကြီးကောင်းလာနိုင်လိမ့်မယ်လို့ယူဆတဲ့အတွက်နိုင်ငံရေးပါတီတရထူထောင်ခြင်းဖြစ်ပါတယ
်ဒီနေရာမှာဥက္ကဋ္ဌစကားကိုကျွန်တော်နားထောင်လိုက်တဲ့အခါတော့ပူကြီးကောင်းလာမယ်လို့ယူဆတယ်ပူကြီးကောင်းလာမယ်လို့ယူဆတယ်ဆိုတော့စကားသွားလာကိုပဲကျွန်တော်ကောက်ရမယ်ဆိုလို့ရှိရင်အထူးသဖြင့်မြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းအရာတွေကိုရေးပွဲအားဖြင့်သုံးသပ်မယ်ဆိုလို့ရှိရင်အထူးသဖြင့်ငြိမ်းချမ်းရေးကိစ္စနောက်တစ်ခုစီးပွားရေးကိစ္စနိုင်ငံတကာဆက်ဆံရေးကိစ္စနိုင်ငံတကာဆက်ဆံရေးကိစ္စဆိုတော့နိုင်ငံတကာရဲ့သဘောထားတွေအပြင်ကိုရင်းနှီးမြှုပ်နှံမှုတွေဒီကိစ္စမျိုးတွေမှာအရေးကြီးတဲ့ချက်ပေါ့အဲ့ဒါနဲ့ပတ်သက်လို့ဥက္ကဋ္ဌကြီးကအခုလက်ရှိအစိုးရဘောတော်တော်လေးနီးနီးကပ်ကပ်နဲ့အကြံပြုခဲ့တာရှိတယ်ကူညီပြီးတော့ဆောင်ရွက်သုံးသပ်ပေးခဲ့တာရှိတယ်အခြေအနေကိုရေကွန်းအားဖြင့်ဘယ်လိုသုံးသပ်တယ်လဲ
လက်ရှိအစိုးရအနေနဲ့မူလမျောလင့်ထားတဲ့အခက်အခဲတွေတွေ့ကြုံရတာရှိတယ်လို့မမျောလင့်ပဲနဲ့တွေ့ကြုံရတဲ့အခက်အခဲလည်းအများကြီးရှိပါတယ်ဒီနေ့အဖြစ်အပျက်တွေခြုံငုံသုံးသပ်မယ်ဆိုရင်တော့တချို့ကိစ္စတွေကစိတ်မကောင်းပါဘူးဘလောက်ပဲကြိုးစားဆောင်ရွက်တော့လဲလက်ရှိအခြေအနေကတော့ ကိုနေ့ကကျွန်တော်တို့မျောလင့်ထားတယ်လို့မဖြစ်လာတဲ့အတွက်ကတော့ဒီအတွက်တော့ကျွန်တော်စိတ်မကောင်းဘူးအဲ့ဒီအတွက်လည်းကျွန်တော်အနေနဲ့ကျွန်တော်တက်နိုင်တဲ့ဘက်ကပါဝင်ဆောင်ဖို့ရည်ရွယ်ပါတယ်အဲ့တော့ထပ်ပြီးဒီတဲ့ပို့ထူပြောရမယ်ဆိုရင်ကျွန်တော်ကစီလုံးညညရေးဒီတဲ့ပို့ပြောမယ်သွေးစီညညကိုကြိုက်တယ်အဲ့တော့စီလုံးညညမှသွေးစီညညမှကျွန်တော်တို့ကဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတယ်ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်မှကျွန်တော်နိုင်ငံတိုးတက်ဒါရောမလို့ဒီလိုပါတီတရားထူထောင်တဲ့နေရာမှာလဲအခြားရွယ်ချက်တွေအပြင်သွေးစီညညရေးသုံးမွေးရင်တိုင်းသားစီလုံးညညရေးအမျိုးသားပြန်လဲတက်မြတ်ရေးအတွက်လဲကျွန်တော်တို့ထူထောင်မဲ့ပါတီအနေနဲ့အဓိကထားပြီးစူးစမ်းဆောင်ရမှာပ
ါဒီလိုရွယ်ချက်တွေကရေဘူးအဖြစ်ပြောမယ်ဆိုလို့ရှိရင်တော့ပြည်ခိုင်ဖြိုးပါတီရဲ့ရွယ်ချက်လဲဒီတိုင်းမှာပဲဒီအခြေခံပေါ်မူတည်တယ်အလားတူပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွယ်ချက်တွေမူဝါဒဆိုလဲဒီအခြေခံပေါ်မှာပဲမူတည်တာပါပဲအဲ့တော့ဟိုအုတ်ထိုက်တို့ပါတီအသစ်ရဲ့အသေးစိတ်မူဝါဒတွေကိုတော့အခုလောလောဆယ်မှာတော့မေးဖို့စောလွန်းသေးတယ်လို့ထင်ပါတယ်ဒီနေရာမှာတော့အကြမ်းဖျင်းမေးချင်တာကလက်ရှိအခြေအနေအထိဖြစ်လာတဲ့အနေအထားဟာမူကွဲလို့လားလူကွဲလို့လားဆိုတဲ့အကြမ်းဖျင်းအခြေအနေပေါ့လေ
ဆိုတော့ဘယ်ပါတီပဲဖြစ်ဖြစ်ဘယ်အဖွဲ့ကြီးပဲဖြစ်ဖြစ်မူသဘောသို့မဟုတ်ရည်ရွယ်ချက်ရည်မှန်ချက်ကတော့အားလုံးကောင်းကြတာစာထဲမှာလည်းကောင်းကောင်းရေးထားတာပဲစကားပြောတော့လည်းကောင်းကောင်းဝယ်ပြောတာပဲဒါပေမဲ့အကောင့်ထဲဖို့ဆောင်ရွက်တဲ့ဘက်ကပို့ပြီးတော့အဓိကကြပါဒါရောမလို့နှစ်ခုလုံးကျွန်တော်ပြောချင်ပါတယ်မူကောလူကောအဲကောင်းဖို့နှစ်ခုလုံးလိုတဲ့အတွက်ကျွန်တော်တို့တည်ထောင်တဲ့ပါတီမှာမူကောင်းအောင်ရောလူကောင်းအောင်ရောအဓိကထားပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်
အဲ့တော့ဒီရပိုင်းအတွင်းမှာပဲမကြာခင်တုန်းကဖြစ်ခဲ့တဲ့ကိစ္စလေးတစ်ခုကိုပြန်ကောက်ပြီးတော့မေးချင်ပါတယ်အဲ့ဒါကဥက္ကဋ္ဌကြီးတစ်ချိန်လုံးဥဆောင်လာခဲ့တဲ့ဒီ
ဥပဒေရေးရနဲ့အထူးကိစ္စရများလေးလာဆန်းစစ်သုံးသပ်ရေးကော်မရှင
်ဒီကော်မရှင်ကလည်းဥက္ကဋ္ဌကြီးဒီဘက်ပါတီမှာထူထောင်မယ်ဆိုတော့မကြာသေးခင်ကာလအတွင်းမှာပဲဒီကော်မရှင်ကိုလွှတ်တော်ထဲမှာတည်တန်းတိုးမပေးဘူးတည်တန်းတိုးမပေးတဲ့အခါကျတော့ဒီကော်မရှင်ကဒီလွှတ်တော်ထဲမှာအမတန်အရေးကြီးတဲ့အလုပ်တွေလုပ်နေခဲ့တယ်တော်တော်များများလည်းလုပ်ငန်းဆောင်တာတွေလုပ်ခဲ့တဲ့အနေအထားရှိတော့ဥက္ကဋ္ဌကြီးထွက်သွားတယ်ဆိုရင်တော့မှပဲကော်မရှင်ကဆက်မရှိသင့်ဘူးလ
ားဒါကတော့အယူဆပုံမှာတည်ပါတယ်အဲကော်မရှင်မရှိဘဲနဲ့လုပ်လို့ရတယ်ဆိုတော့အယူဆမျိုးဆိုရင်တော့ဒီကော်မရှင်ကိုအခုလိုတက်တမ်းမတိုးလိုက်တာမှန်ပါတယ်အဲဒါရယ်ကော်မရှင်ရှိတဲ့နယ်ဆိုတော့အယူဆရှိတယ်ဆိုရင်တော့ဥက္ကဋ္ဌကြီးရောကော်မရှင်ကထွက်သွားပြီးတော့သောမွင်ထွက်တဲ့နယ်လူထွက်သွားပြီးတော့ကော်မရှင်ဆက်လက်ကြံရှိနေခြင်းဟာဒီနိုင်ငံအတွက်ကောလွှတ်တော်အတွက်ကောကောင်းမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။ဆိုတော့ဒီကော်မရှင်ဟာအထူးသဖြင့်ဒီကော်မရှင်ဖျက်သိမ်းလိုက်တဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဆိုလို့ရှိရင်လည်းအခြေခံဥပဒေကိုပြောင်းလဲဖို့ဆိုပြီးတော့တတ်တိုက်တွန်းတွန်းနေလှုပ်လာတဲ့အခြေအနေရှိဖြစ်နေတယ်။ပြည်ခိုင်ဖြိုးပါတီဘက်ကဆိုလို့ရှိရင်လည်းဒီပြည်နယ်နဲ့ဝန်ကြီးချုပ်ဟိုဒီခံထားရေးကိစ္စမှာပြည်ပြန်ပြောင်းလဲမှုတွေတမနာတိုင်းမခံဖို့ဘာညာဆိုတဲ့အခြေခံပြောင်းလဲမှုတွေလှုပ်ဖို့ဟိုတွန်းတက်တိုက်ကလေးပြောလာနေရရှိရလေဆိုတော့ဒီလိုဥပဒေကြောင်းရေးရရတဲ့ကိစ္စတွေမှာအရေးကြီးနေတဲ့အချိန်နေမှာအဲဒီလိုစီစစ်ပေးတဲ့ဒီကိစ္စတွေပေါ်ထူးပြုတ်ပေးနေတဲ့ကွန်ပျင်တရားမရှိဘူးဆိုတော့ဒီကွန်ပျင်တရားအနေနဲ့ရောဥရာကြီးတို့ဒီလက်ရှိအာဏာရပါတီနဲ့အစိုးရကြားထဲမှာရောကွဲလဲချက်တင်ញံဖြစ်ခဲ့လို့လား
ဆိုတော့ဒီလိုတော့လေပြောမယ်ဆိုရင်စဉ်းစားမယ်ဆိုလဲစဉ်းစားလို့ရပါတယ်ကျွန်တော်တို့ကော်မရှင်ကမူဝါဒချမှတ်ပေးတဲ့အဖွဲ့အစည်းတစ်ခုမဟုတ်ပါဘူးအဲ့ဒါမဲ့အဆုံးမြတ်ပေးတဲ့အဖွဲ့အစည်းတစ်ခုမဟုတ်ပါဘူးမူဝါဒချမှတ်ပေးနိုင်တဲ့အဖွဲ့အစည်းနဲ့အဆုံးမြတ်ပေးနိုင်တဲ့အဖွဲ့အစည်းကိုကော်မရှင်ကသုံးသပ်အကြံပြုခြင်းမျှတာဖြစ်ပါတယ်ဒါကြောင့်မလို့ကော်မရှင်သည်ခုနကpolicy maker မဟုတ်ဘူး commission သည် decision maker မဟုတ်ဘူး commission သည်တင်ပြအကြံပြုချက်ပေးတဲ့အဖွဲ့သားဖြစ်ပါတယ်ဒါကြောင့်မလို့အခုလိုအရေးကြီးတဲ့ကာလမှာ commission ကိုဆက်ထားရှိခြင်းရှိမရှိကတော့သက်ဆိုင်တဲ့သူများရဲ့အဆုံးမြတ်တာဖြစ်ပါတယ်ရှိသည်ဖြစ်စေမရှိသည်ဖြစ်စေဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေကို လွှတ်တော်အနေနဲ့တော့လောတက်ဆိုင်အဖွဲ့အစည်းများနဲ့လောဖြစ်မြောက်အောင်သူပဲလှုပ်သွားမယ်အနေထားရှိတယ်လို့ကျွန်တော်ပြောချင်ပါတယ်။
အဲ့တော့ဒီကော်မရှင်ကတော့ဒီဒါအခုလာမဲ့တက်တန်းလွှတ်တော်ကာလအတွင်းမှာတော့ဒါကော်မရှင်ကနှိတ်ထိတ်တန်သွားပြီပေါ့။နောက်လာမဲ့လွှတ်တော်တွေမှာတော့ဒါမျိုးအလားတူကော်မရှင်ဖြစ်လာစေဖို့ဆန္ဒရှိလာတာလိုအပ်တယ်လို့ထင်မလား
။ဟိုကျွန်တော်ကတော့ဟိုကျွန်တော်အယူဆပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာဥပဒေကြမ်းများရေးဆွဲတင်ပြခြင်းဥပဒေကထွက်ပေါ်လာမယ်နှုတ်ရီစီမင်းစီကံဥပဒေအမိန့်ကြော်ညာစာများဆောင်ခြင်းကိစ္စကိုဆောင်တဲ့နေရာမှာအဖွဲ့အစည်းတစ်ခုတော့လိုအပ်ပါတယ်တခြားနိုင်ငံတွေမှာလည်းအဲ့ဒီအဖွဲ့အစည်းမျိုးရှိပါတယ်ကျွန်တော်နိုင်ငံမှာမရှိသေးဘူးမရှိရင်ကာလမှာကျွန်တော်ပြီးခဲ့တဲ့ပထမကြိမ်လွှတ်တော်တက်တန်းကစပြီးတော့အဲ့လိုအဖွဲ့အစည်းမရှိတဲ့အတွက်လွှတ်တော်အနေနဲ့ပဲဒီအဖွဲ့အစည်းကိုဖွဲ့ပြီးတော့ခုနကကိစ္စများကိုစီစဉ်ဆောင်ခဲ့ခြင်းဖြစ်ပါတယ်
ဆိုတော့ဥက္ကဋ္ဌရဲ့ဒီလွတ်တော်တွင်ဖြတ်တန်းမှုနဲ့လွတ်တော်တွင်မှာဆောင်ရွက်ခဲ့တဲ့ပုံစံတွေအရကြည့်မယ်ဆိုလို့ရှိရင်ဥက္ကဋ္ဌအနေနဲ့အခုအစောပိုင်းမှာသမ္မတဦးသိန်းစိန်လက်ထက်မှာလွတ်တော်ကိုဦးဆောင်နိုင်ခဲ့တယ်လွတ်တော်တွေကိုလည်းအတိုက်အခံဖွဲ့စည်းတွေဝင်ရောက်လာအောင်လွတ်တော်ကိုဒီအစိုးရရဲ့ check and balance ပေါ့နော်အစိုးရရဲ့လုပ်ရက်တွေပေါ်မှာတော်တော်လေးကိုဟိုထောက်ပြနိုင်တဲ့ချိန်ဝင်ရှာညှိပေးနိုင်တဲ့အနေအထားမျိုးရောက်အောင်လုပ်နိုင်ခဲ့တယ်လို့ယူဆပါတယ်အခုလက်ရှိလွတ်တော်ကာလမှာရောဒီအခြေအနေကိုဘယ်လိုမြင်လဲခင်ဗျာ
ဒီဟာတော့ကျွန်တော်ကဟိုတုန်းကလွတ်တော်မှာအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အဲကိုငချင်းကိုချင်းနယ်လို့ဘယ်ပြောတဲ့သဘောမျိုးလဲဖြစ်မှာဆိုရမှာလဲဒါကတော့ကျွန်တော်အနေနဲ့သုံးသပ်ထားတဲ့အများပြည်သူကသုံးသပ်ထားကောင်းတယ်လို့ပဲကျွန်တော်ဖြည့်ချင်ပါ
ဒါကဥက္ကဋ္ဌရဲ့အရင်ကာလအကြောင်းပြောတာလေအခုလက်ရှိမြင်သမျှမှာရောဒီလက်ရှိအစိုးရရဲ့လူပုဂ္ဂိုလ်ရဲ့ဟိုလွှမ်းမိုးမှုတွေကလွတ်တော်တွင်မှာဘလောက်ထိမြန်တိတ်ကြီးမားနေတယ်လဲဥပမာအဖြစ်ဆိုလို့ရှိရင်နိုင်ငံတကာလွတ်တော်တွေရဲ့ထုံးစံအရဆိုလို့ရှိရင်လွတ်တော်အမတ်တယောက်ဟာပါတီကိုကိုစားပြုမှုတဲ့သက်ဆိုင်ရာမဲဆန္ဒအနေနဲ့မဲဆန္ဒရှင်တွေရဲ့အခြေအနေကိုကိုစားပြုကြတာဟုတ်အကြောင်းအရာအရေးကြီးတဲ့တကယ်ကိုဘုံတိတ်တဘာဝကြလုံးတဲ့အကြောင်းအရာတွေကြမှာပါတီလိုင်းပေါ့နော်ပါတီကိုကိုစားပြုပြီးမဲပေးကြတာတွေရှိပါတယ်ဒါပေမဲ့အဲ့ဒါမျိုးတွေရောအခုလက်ရှိလွတ်တော်ထဲမှာဖြစ်လာရဲ့လားဒီဒီလိုသာမဖြစ်ဘူးဆိုလို့ရှိရင်ဒီလွတ်တော်တရားကလူနိုင်ငံတကာမှာဆိုလို့ရှိရင်ဟိုဒစိမ့်တုံးထုလွတ်တော်ပေါ့နော် rubber stamp လွတ်တော်လို့ခေါ်ကြတာ哦ဆိုတော့အဲ့ဒီအနေအထားမျိုးကရှိနေတယ်လို့ထင်လား
ဆိုတော့ဒါလည်းအဲ့လိုကြီးလဲဒီလိုလဲဆွဆွဲပြောဆိုလို့တော့မရနိုင်ပါဘူးဒီနေ့လွတ်တော်ကိုလည်းတို့တို့ပြည်သူများကိုကူစားပြုပြီးလုပ်နေတယ်ဆိုတော့အယူဆအခောင့်ချက်ရှိတယ်ပြည်ရဲ့ခါမှာပါတီရဲ့ဒီတက်ဆိုင်တဲ့ဘက်ကပါမှုလည်းရှိနေဒီကြားမှာသူတို့စဉ်းစားဆုံးဖြတ်တာဖြစ်တယ်လို့ပဲကျွန်တော်ထင်ပါတယ်
။ဘာကြောင့်လဲဆိုတော့ဥက္ကဋ္ဌရအခုပါတီအသစ်ထောင်ပြီ။ပါတီအသစ်ထောင်နဲ့အတိတ်ပဲရည်ရွယ်ချက်ကလည်းရွေးကောက်ပွဲဝင်ပြီးလွှတ်တော်ထဲမှာလွှတ်တော်ထဲမှာမတူကွဲပြားတဲ့အတန်တွေထွက်လာစေဖို့ရည်ရွယ်ထားတာ哦။ဆိုတော့ဒီရည်ရွယ်ချက်ကတော့ဘယ်လောက်ထိအောင်မြင်လာဖြစ်လာမလဲ။ဥက္ကဋ္ဌကြီးအခုဒီလိုဟိုပါတီတသက်ထူထောင်ရတဲ့ရည်ရွယ်ချက်ထဲမှာရောဒီကိစ္စနဲ့ပတ်သက်လို့စိတ်ပြက်တာတွေမကျေနပ်တာတွေအားမရတာတွေပါနေခဲ့လို့လား
ဒီတဲ့ပို့ပြီးတော့အဓိပ္ပာယ်ပြောပြောမယ်ဆိုရင်ဒီနေ့နိုင်ငံတော်ရဲ့အချုပ်ချာနာမူလပိုင်ရှင်များဟာပြည်သူများဖြစ်ပါတယ်အဲ့တော့ပြည်သူများရဲ့စိတ်ဆန္ဒတွေကိုအကောင့်ထဲပေါ်ပေးရမှာကပါတီများပဲဖြစ်ပါတယ်။ဒါမလို့အဲ့ဒီပါတီတရားအနေနဲ့ပြည်သူများရဲ့အလိုဆန္ဒပြည်သူများရဲ့အချုပ်အခြာအာဏာကိုပေါ်ဆောင်ပေးတဲ့နေရာမှာကျွန်တော်တို့ပါတီအနေနဲ့လည်းဒီနေရာဒီခန်းကဏ္ဍမှာထိုက်တဲ့နေရာပါဝင်လို့ချင်းဖြစ်ပါတယ
်။ဒါပါတီပါတီအနေနဲ့တစ်ဆင့်ဥက္ကဋ္ဌရဲ့ပုံကိုရည်မှန်းချက်အနေနဲ့ရောဗာရီများထူးထူးခြားခြားပို့လောက်ပြီးနိုင်မယ်လို့ထင်တယ်။
ပုံကိုရည်မှန်းချက်ဆိုရတဲ့ပါတီရဲ့ရည်မှန်းချက်ကိုပါတီရဲ့လှုပ်ဆောင်မှုပို့အပြည့်အဝမဲ့သဘောရှိပါတယ်။အဲလူပုဂ္ဂိုလ်ဟာအရေးကြီးပါတယ်။ဒါမှန်တယ်မငင်းတာဘူး။အဲ့ဒီမှာခေါင်းဆောင်မှုအခမ်းအနားလည်းအရေးကြီးတယ်။အဲ့ဒီလိုပဲအဲ့ဒီခေါင်းဆောင်မှုနောက်မှာတွေ့ကပ်ပါလာမဲ့အဖွဲ့အစည်းကလည်းအရေးကြီးတယ်။အဲ့ဒီနေဒီပဲအဲ့ဒီအဖွဲ့အစည်းဆောင်ရွက်ရမယ်ရှေ့လုပ်ငန်းစဉ်တရဘုပြမစုံမူဝါဒဒါလည်းအရေးကြီးတယ်။ဒါမှမဟုတ်လူကောမူကောအရေးကြီးလို့ပဲလူပုဂ္ဂိုလ်ရဲ့တူးချင်းရည်မှန်းချက်ဆိုရတဲ့အဖွဲ့အစည်းတစ်ခုရဲ့ရည်မှန်းချက်ကပိုခိုင်မာမရှိဘူးကျွန်တော်နိုင်ငံမှာအဲ့လိုရှိလာဖို့ပြောထောင်ပေးရမယ်လို့ကျွန်တော်ထင်ပါတယ် ဒါမှမဟုတ်ကျွန်တော်ပါတီတရားထူထောင်တဲ့နေရာမှာပါတီရဲ့ဖွဲ့စည်းမှု institution ကောင်းအောင်အဲပါတီမှာရှိတဲ့ပါတီဖွဲ့များရဲ့ capacity မြင်မအောင်လုပ်ပြရမယ်ဒါမှသာကျွန်တော်တို့နိုင်ငံကိုအဲ့ဒီအဖွဲ့အစည်းကရေရှည်ထိမ့်သိမ်းကာဝယ်စောင့်ရှောက်နေနေမှာပါဝင်နိုင်မလို့ကျွန်တော်ထင်ပါတယ်
ဟိုဥက္ကဋ္ဌရဲ့ပါတီကလူပုဂ္ဂိုလ်အခြေပြုပါတီဖြစ်လာမယ်လို့ဒါဟိုဥက္ကဋ္ဌအင်းနဲ့ဒါဟိုစစ်မှုစစ်ထက်ဖက်မှာလဲအတွေ့အကြုံတွေရှိတယ်လွှတ်တော်ဥက္ကဋ္ဌတယောက်အင်းနဲ့လဲလွှတ်တော်အတွင်းအတွေ့အကြုံတွေရှိတယ်နိုင်ငံရေးဒီစစ်ဖက်ပေါ့နော်အတွေ့အကြုံတွေများစွာရှိလာခဲ့တယ်လူတယောက်အင်းနဲ့ဒါလူပုဂ္ဂိုလ်တယောက်ကိုပဲအခြေခံပြီးတော့ဒီပါတီကိုထောက်ခံကြပါဆိုတော့အဲချိကမှုမျိုးတွေဖြစ်လာနိုင်မလား
ကျွန်တော်ကတော့ဒီနေရာမှာလူလဲကြည့်ပါမူလဲကြည့်ပါအဖွဲ့စည်းလဲကြည့်ပါလူကြည့်တဲ့ဆိုတဲ့မှာခေါင်းဆောင်လဲကြည့်ပါတူးချင်းရှင်ပြိုင်ကြမယ်ကိုယ်လဲလောင်းမြားကိုလဲကြည့်ပါအဲ့လိုပြည့်ပြည့်စုံစုံကြည့်ပြီးမှရွေးချယ်တဲ့ရွေးချယ်မှာပို့ပြီးမှန်နိုင်မှာဖြစ်ပါတယ်ဒီလိုပို့ပြောမှုကျွန်တော်ကနှလုံးသားနဲ့လည်းစဉ်းစားရလိမ့်မယ်။အုံနောက်လည်းစဉ်းစားရမယ်။အုံနောက်ကိုဦးစားပေးမလားနှလုံးသားဦးစားပေးမလားနှစ်ခုလုံးကိုကျွန်တော်တို့စဉ်းစားပေးဖို့လိုပါလိမ့်မယ
်။ဆိုတော့ဟိုအခုလက်ရှိအချိန်မှာတော့ဒီမူဝါဒတွေအစားအများပြည်သူစိတ်ဝင်စားနေတာလည်းကတော့လောလောဆယ်တော့လူကိစ္စတွေလည်းပါတာပေါ့လေ။လူကိစ္စတွေဆိုတဲ့နေရာမှာဥက္ကဋ္ဌကြီးကလည်းထူးထူးခြားခြားအခုလိုနိုင်ငံရေးပါတီအသစ်ထူထောင်စေတဲ့အခြေအနေမျိုးဒီလိုအခြေအနေမျိုးရောက်သွားရအောင်ဆိုလို့ရှိရင်ထူးထူးခြားခြားဥက္ကဋ္ဌနဲ့အတော်လေးကိုနီးစပ်စပ်ရှိခဲ့တဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လောက်ရတချို့နဲ့ပတ်သက်ပြီးဘလောက်များကွဲလွဲချက်တွေများရှိခဲ့သလဲ
ဒီနေရာမှာကျွန်တော်တို့နှုတ်ရဆက်ဆံရာလူပုဂ္ဂိုလ်ရဆက်ဆံအခြေခံပါတယ်အဲပါတီနှစ်ခုဟလာဆက်ဆံရေးဆိုတာကမရှိတော့နော်နေပါတယ်ကျွန်တော်လွှတ်တော်ဥက္ကဋ္ဌကာလတုန်းကကျွန်တော်ပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီမှာကျွန်တော်ဥက္ကဋ္ဌတာကိုထမ်းဆောင်ခဲ့ရပါတယ်။အဲ့ဒီအချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကဒီနေ့အတိုင်းအမြံပုဂ္ဂိုလ်ပါ။အဲ့လိုဆက်ဆံတဲ့အခါမှာကျွန်တော်တို့ဘုနဲ့ကလူပုဂ္ဂိုလ်အခြေခံဆက်ဆံတယ်။အဲ့ဒီအမှကျွန်တော်ကပါတီနှစ်ရက်ကိုအဲဒီဖက်နဲ့တစ်ဖက်နားလည်မှုရှိစွာနဲ့တိုင်းပြည်တိုးတက်အောင်ညှိနှိုင်းပူးပေါင်းဆောင်ရမယ်ဆိုတဲ့ဟာကိုကျွန်တော်ကပုံလက်ခံတယ်။သို့ရတယ်အဲ့ဒီအဆင့်ကိုစူးစမ်းနေစဉ်ကာလမှာပဲအဲကျွန်တော်ကပြောမယ်ဆိုကျွန်တော်အယုတ်ကျိုးပြဖြစ်ခဲ့ရတယ်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ကတော့ဒီမူလဆန္ဒရှိတာကိုကျွန်တော်ဆက်လက်ပြီးတော့တတ်နိုင်မှစူးစမ်းခဲ့ပါတယ်အဲ့ဒီချိန်မှာနောက်ဆုံးအချိန်မှာကျွန်တော်ဒီပါတီမရှိပါဘူးကျွန်တော်ပါတီကကျွန်တော်ကိုထုတ်ပြစ်ပါတယ်ကြားကောင်းတော့ဗာလဲဆိုတဲ့အခါမှာဘွန်နဲ့ကအနာပြေတယ်လို့ပြောပါတယ်နော်ဘယ်လိုပုံစံနဲ့ဖြစ်ဖြစ်ကျွန်တော်ဒီခုနအဲ့ဒီပါတီမှာမရှိတော့ပါဘူးမရှိတဲ့အတွက်နိုင်ငံတစ်ခုကိုတည်ထောင်တဲ့နေရာမှာပါတီကဒီနေ့ဒီကာလမှာအရေးကြီးတယ်အရင်တော့အရေးမကြီးဒီနေ့ဒီကာလမှာအရေးကြီးတယ်ကြီးတဲ့အတွက်ကျွန်တော်လဲကျွန်တော်တို့ထူထောင်မဲ့ပါတီမှာတတတအားနုံနုံကြာကြာတက်တက်ကြွားဆောင်ပြီးတော့မြစ်ဒီပါတီမြစ်ဒီအဖွဲ့အစည်းနဲ့မဆိုနိုင်ငံတော်နဲ့နိုင်ငံသားအကျိုးစီးပွားအတွက်ဆိုရင်ညီနိုင်ပူးပေါင်းဆောင်ရမယ်ဆိုတဲ့စိတ်အရင်ခံနေပဲကျွန်တော်ဒီလိုလိုချင်းဖြစ်ပါတယ်
အခုလက်ရှိအခြေအနေမှာကအမတန်အရေးကြီးတဲ့ကိစ္စကအခုနိုင်ငံရေးပါတီတွေနဲ့တပ်မတော်နဲ့ဆက်ဆံရေးပေါ့နော်အခုရာကြီးကလည်းတကယ်တမ်းဆိုရင်တပ်မတော်ရဲ့ခေါင်းဆောင်တယောက်အနေနဲ့အခုလိုအများပြည်သူမြင်နေကြတာတော့ဥက္ကဋ္ဌကြီးနဲ့ဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့ယဉ်နီမှုပါတီရဲ့ဘက်မှာဥက္ကဋ္ဌကြီးရဲ့အကြံပေးမှုဩဇာအာဏာနီးစပ်ဆောင်ရွက်မှုတွေအခြေအနေကိုကြည့်ပြီးတစ်ချိန်ကြာလို့ရှိရင်ဥက္ကဋ္ဌကြီးကဒီအမျိုးသားပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်များဖြစ်လာမလားဆိုရဲဟိုတွေးထင်တာလေးလည်းရှိရလေဒီနေရာမှာတစ်ဖက်ကကြတော့လေဥက္ကဋ္ဌကြီးကဒီလိုတော့လုပ်မှာမထင်ဘူးဒါဆိုရင်တမရော်ကတစ္ဆာပေါက်လို့ပြောလိုက်မယ်ဆိုရဲပုံစံမျိုးဒီလိုဆိုရင်ချက်တွေရောရှိခဲ့လို့လားချက်ချင်းမဝင်တာ
ဟုတ်ကျွန်တော်ကအဲ့လိုဆိုရင်မရှိပါဘူးအဓိကတော့ဗာလဲဆိုတဲ့အခါမှာနိုင်ငံရေးပါတီတွေထူထောင်လာတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုကြာခဲ့ပါပြီကြာခဲ့ပြီထမသူရဲ့ပါတီကပုဂ္ဂိုလ်များလဲဒီနေ့ဘာပဲဖြစ်ဖြစ်သူတို့ပါတီဒီလိုအခွေအနာရတဲ့အချိန်မှာသူလဲအဲ့ဒီပုံမှန်မျိုးတွေသူလဲပါဝင်ခြင်းမှာပဲသူနဲ့နဲ့သူအဲ့ဒီအချိန်မှာကျွန်တော်ကနေပြီးတော့ဂျားဘောက်ဝင်ပြီးတဲ့အခါမှာခုနကသူတို့ပါတီရဲ့နေရာ အဲပါတီကပေးမဲ့တောင်းတွေအပါပဲအခြားပါတီကစီမံခံရတဲ့နေရာကိုကျွန်တော်ပေးမယ်ဆိုလို့ရှိရင်လည်းပေးသူအတွက်လည်းတိမတင်စဉ်းစားပါလိမ့်မယ်ယူသူအတွက်လည်းတိမတင်စဉ်းစားပါလိမ့်မယ်အဲ့ဒီပါတီဝင်များလည်းတိမတင်စဉ်းစားပါလိမ့်မယ်ဒီအတွက်ကျွန်တော်ကကိုယ်က NLD ပါတီမှာနေရာမရတဲ့ကိစ္စနော်ဒီကမှာကျွန်တော်ကိုယ်နေရာလူချင်းတဲ့ကိစ္စမှာကျွန်တော်စီမှာဘာမှပြဿနာမရှိပါဘူးအဲ့ဒီမဲ့တောင်ထမ်းဆောင်တဲ့နေရာမှာလည်းကျွန်တော်ကဒီဆိုရလက်ထက်မှာအောင်မြင်ပြီးတော့အဆင်ပြေသွားတဲ့အနေထားဖြစ်အောင်လည်းကျွန်တော်ဘက်ကကျွန်တော်တတ်နိုင်သမျှပောင်းခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့အခုဒါဆိုလို့ရှိရင်အခုလက်ရှိမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဥက္ကဋ္ဌကြီးအစိုးရအဆုံးချက်ကဘာရှိလဲ
အဲကျွန်တော်တို့ခုနကစီလုံးညီညွတ်မှုပြန်မှကျွန်တော်ဆိုရင်အစိုးရအဆုံးက
စီလုံးညီညွတ်မှုဆိုတာဘယ်အဖွဲ့အစည်း
စီလုံးညီညွတ်မှုဆိုတော့အကုန်လုံးပေါ့ဗျာနော်စီလုံးညီညွတ်မှုဆိုတာခုနကဒီတိုင်းသားချင်းချင်းကိုနော်တခါတိုင်းသားချင်းဆိုတာတိုင်းသားအချင်းချင်းမှာလဲစီလုံးညီမှာပြတ်မှာဆိုရင်အခြားတိုင်းသားအတွင်းမှာလဲစီလုံးညီပြတ်ပြတ်မှာဆိုရင်အဲ့ဒါမဲ့အမျိုးသားစီလုံးညီညီမှာလဲကျွန်တော်ဆိုရင်စီလုံးညီညီမှာကျွန်တော်တို့ရဲ့အသက်နိုင်ငံတနိုင်ငံအသက်စီလုံးညီညီမှုရှိမှဖွံ့ဖြိုးတိုးတက်မှုလုပ်နိုင်ဖွံ့ဖြိုးတိုးတက်မှုဆောင်ကျဉ်းနိုင်မယ်ဒါမှမဟုတ်အစိုးရညုံကစီလုံးညုံကိုပြက်ပြားမှကျွန်တော်အစိုးရညုံမှာ
အခုလက်ရှိဆိုလို့ရှိရင်လဲဒါဒေါ်ဆန်းစုကြည်ဆိုလို့ရှိရင်လက်ရှိအာဏာရပါတီအနေနဲ့လဲလူလူအများစုရဲ့ထောက်ခံမှုတွေလဲရထားတယ်ဒီရှိသမျှတော်တော်များများတစ်ချိန်လုံးကတိုင်းရင်းသားအဖွဲ့အစည်းတွေရဲ့ယုံကြည်ကိုးစားမှုတွေလဲရှိတော့ဒီအခြေအနေဟာဘာကြောင့်တိုးတက်မလာတာလို့ယူဆတယ်လဲအဲ့ဒါဆိုရင်ဘာလို့ဥက္ကဋ္ဌကြီးတို့အနေနဲ့အနီးကပ်လောက်လာတဲ့အခါကျတော့ဒီလို insight ဒီလိုဘာကြောင့်ဆိုတဲ့အကြောင်းလေးတစ်ခုကတော့ဟိုရှင်းရှင်းလင်းလင်းအဲ့ဥက္ကဋ္ဌကြီးရှိရနေသိကြပါတယ
်ဆိုတော့ဟိုရှိကောင်းရှိနိုင်ပါလေဘာကြောင့်ဆိုတဲ့ဟာကတော့လောလောဆယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပပေါ်ပဲအခြေခံလို့ထင်ပါအဲယုံကြည်မှုတည်းအရေးကြီးပါတယ်အဲ့တော့ဘာကြောင့်ယုံကြည်မှုရှိခြင်းမရှိဆိုတာကျွန်တော်ဒါတော့ပြောကြလေမရှိပါဘူးတေချာရတော့ယုံကြည်မှုအဲအပြေဝမရသေးတဲ့အတွက်ဆိုရင်တော့လုံလောက်မထင်ပါဘူ
းဟုတ်ကဲ့တဲ့ဒီတက်မတော်ရဲ့အခမ်းကဏ္ဍအနေနဲ့ရောဒါဥက္ကဋ္ဌကြီးလဲတက်မတော်ရဲ့အဲတကယ်ဦးစီးဦးဆောင်လောက်လာတဲ့အခုနိုင်ငံရေးကဏ္ဍမှာဥက္ကဋ္ဌကြီးအနေနဲ့တက်မတော်ကိုဘယ်လိုနေရာမျိုးမှာရှိစေခြင်းတည်းလဲ bari set ပြီးဖြစ်စေခြင်းတည်းလဲဆိုတာလေးကိုတစ်ချက်လေးပြော
ဟိုတက်မတော်ဟာနိုင်ငံအတွက်မရှိမဖြစ်လိုအပ်တဲ့အခွင့်အရေးဖြစ်ပါတယ်ဒါမလို့တက်မလို့နဲ့အင်အားတောင်းနှင်းခိုင်မာပြီးစွန့်ရထမြတဲ့ခမီတက်မလို့တရဒီနေ့ professional ပဲပြော standard army ပြောအဲ့လိုဖြစ်စေချင်ပါတယ် professional သူတို့ standard army လို့ပြောလိုက်တဲ့အခါမှာ standard army မှာရှိတဲ့အချက်လက်တွေပြည့်စုံစေချင်ပါတယ်အဲ့ဒီလည်းကျွန်တော်နဲ့အာဒီလိုဖြစ်ပေါ်ဖို့လည်းကျွန်တော်ဆက်ရထက်တာမရှိပါဘူးဟုတ
်ကဲ့နောက်တစ်ခုကအခု democracy အစိုးရလက်ထက်ပေါ့နော် democracy အစိုးရလက်ထက်မှာနိုင်ငံရဲ့ image ပုံရိပ်ပေါ့နော်ပုံရိပ်ကနိုင်ငံတကာမှာတော်တော်ကြာဆင်းပါတယ်ကြာဆင်းတဲ့အကြောင်းရင်းဟာလည်းဒီလိုအဲဒုက္ခတွေကိစ္စဘာသာရေးကိစ္စဒီလိုကိစ္စတွေဟာအဲနိုင်ငံတကာကနေပြီးတော့ဝေဖန်ပြောဆိုနေကြတယ်ဟာအကြောင်းမဲ့ဝေဖန်ပြောဆိုနေပြီးတော့အကွက်စင်ဝေဖန်နေတယ်လို့ဥက္ကဋ္ဌရင်းနဲ့ယူဆသလားဒါမှမဟုတ်လို့ရှိရင်လည်းပြည်တွင်းမှာရောပြုပြင်ပြောင်းလဲဖို့ပြုပြင်ဒီအခြေအနေတွေကိုထိန်းကွပ်ပေးဖို့လိုအပ်တယ်လို့ယူဆသလား
ဒီနေရာကျွန်တော်ဒီဘက်ကဒီလိုပြောမယ်ဆိုရင်အမြင်ချင်းမတူဘူးလို့ထင်ပါတယ်เนาะဒီဘက်ကကျွန်တော်ပြည်တွင်းကအမြင်အဲတောင်ရှိတဲ့လူများရဲ့အမြင်နဲ့ပြည်ပအမြင်များမတူချင်းကြောင့်ဒီလိုဖြစ်တယ်လို့ထင်ပါတယ်ဒီပေါ်မူဒီတော့ဒီလိုဖြစ်တယ်လို့ဖြစ်တဲ့အတွက်အမြင်ချင်းတူနှံအောင်ဘယ်လိုညှိနှိုင်းရမလဲဆိုတဲ့ဟာပဲစဉ်းစားကြရရှိပါတယ
်ဟုတ်ကဲ့အခုနေမြန်အဥဒ္ဓယူကိုနိုင်ငံတကာသတင်းဌာနတွေကလာတွေ့မယ်ဆိုလို့ရှိရင်တေချာပေါ့ပဲအခုကျွန်တော်မေးတာတည်းပို့ပြီးတော့သူတို့အာယုံထားပြီးမေးမှာကရိုဟင်ဂျာကိစ္စကိုဘယ်လိုရှင်းမလဲလို့မေးမှာပေါ့
အဲ့လိုမေးမယ်ဆိုလို့ရှိရင်ရိုဟင်ဂျာကိစ္စကိုဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေမှန်များပေါ်လိလာသုံးသပ်ပြီးတော့အမှန်ကန်ဆုံးရအောင်ဖြေရှင်းမယ်လို့ကျွန်တော်ဖြေမှာပဲ
အဲ့တော့ဟိုလက်ရှိအားဖြင့်ဆိုလို့ရှိရင်ဒီကိုဖီအနန်ဒီရဲ့ ဟိုစီရင်ခံစာတွေလေးလာသုံးသပ်မှုတွေရဆိုလို့ရှိရင်ဒါဟိုအကြံပြုချက်တွေလည်းရှိတာပဲဥက္ကဋ္ဌကြီးတို့ရှိလဲဒီကိစ္စတွေမှာမြင်ခဲ့ပါတယ်အဲ့တော့ဒီထဲမှာဆိုလို့ရှိရင်ဥက္ကဋ္ဌကြီးတို့အရင်တုန်းကဒီသူတို့ပြောတဲ့အထက်မှာနိုင်ငံတကာသုံးသပ်တဲ့အထက်မှာဥပဒေရေးရာကိစ္စတွေပါတယ်အထူးသဖြင့် 1982 နိုင်ငံသားဖြစ်မှုဥပဒေကိုပြန်ပြီးတော့စီစစ်ပေးဖို့ကိစ္စပါညာဒီနေရာကိုကျွန်တော်ပြန်ကြည့်တဲ့အခါကျတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာရောအစိုးရအဖွဲ့အနေနဲ့ရောဥက္ကဋ္ဌကြီးတို့ရဲ့ဒီအခုဖျက်သိမ်းလိုက်တဲ့ကော်မရှင်ကပါဒီအကြောင်းကိုကင်တွယ်တာမတွေ့ရသေးဘူးခင်ဗျအဲ့ဒါကျွန်တော်မသိလို့လားမကင်တွယ်တာလား
အဲ့တော့ကိုဖီအနန်ကအင်မတန်လေးစားစရာကောင်းပါတယ်ဒါပေမဲ့ကိုဖီအနန်ရဲ့အစဉ်ကန်စားအားလုံးမှန်တယ်ကောင်းတယ်ဆိုတဲ့ဟာကိုဟိုဒီလိုပြောဆိုမယ်ဆိုလို့ရှိရင်အဲ့လိုပြောဆိုတာဘလောက်ထိမှန်လဲတင်မြန်လဲဆိုကျွန်တော်စဉ်းစားဖို့လိုပါဘာကြောင့်လဲကိုဖီအနန်ဒီကျွန်တော်ပြောတယ်လေးစားတယ်သူ့ရဲ့ကော်မရှင်ဒီလိုလာတယ်လာပြီးလုပ်တဲ့ဟာမှာအချိန်ဘလောက်ကြာကြာလိလသုံးသပ်လဲအဲ့ဒီနေလို့ပဲတစ်ချိန်လုံးကဒုတိယသမဏကုမြင့်ဆွေဥဆောင်တဲ့ဒီလိုဖွဲ့စည်းဖွဲ့ပြီးလှုပ်ထားလဲရှိပါတယ်ဒါကြောင့်မလို့တူတယောက်ထဲရဲ့သုံးသက်ချက်ကအားလုံးအမှန်လို့ယူဆပြီးဆောင်ရွက်မလားသို့မဟုတ်ရင်ပြည့်ပြည့်စုံစုံဆောင်ရွက်ထားကောင်းမလားတရားရှိပါတယ်ဒါကြောင့်ကျွန်တော်ပြန်ချုပ်မယ်ဆိုကိုဖီအနန်လေးစားပါတယ်သူကလည်းသူ့ရဲ့အစဉ်ခံစားအတိုင်းပဲတသွေးမသိမ်းလှုပ်ရမယ်ဆိုလို့ရှိရင်တော့ဒီနေ့နိုင်ငံကိုစားပြုနေတဲ့အချုပ်ချာအာဏာနိုင်ငံတစ်ခုအနေနဲ့တက်မတက်ဆိုတာလည်းစဉ်းစားမဲ့သဘောရှိပါတယ်။
အဲတော့ဥရိုင်းအနေနဲ့တခြားလက်ရှိအခြေအနေပေါ်အလုံးများဆက်ဟိုဖြည့်ဆက်ပြောစရာလေးနည်းနည်းရှိတယ်လေပေါ့နော်။ဒါကတော့ဟိုအချိန်လဲတော်တော်လေးရသလောက်ကလေးပေါ့
။ဆိုတော့ထွေထူးတော့မရှိပါဘူး။ဟိုကျွန်တော်နိုင်ငံအတွက်ပြောမယ်ဆိုရင်တော့အပြည်သူတွေပဲကျွန်တော်စပြောမှာဖြစ်ပါတယ်။ပြည်သူများဟာစီလုံးညီညွတ်ရေးသွေးစီညီညွတ်ရေးအတွက်အဓိကထားပြီးတော့စဉ်းစားလှုပ်ဆောင်ကြပါကိုယ်မှာအယူဆတွေအမျိုးမျိုးရှိကြပါလိမ့်မယ်အဲ့ဒါမဲ့နိုင်ငံရေးပါတီမှာလည်းအယူဆမူဝါဒအမျိုးမျိုးရှိကြပါလိမ့်မယ်ဘယ်လိုပဲအယူဆအမျိုးမျိုးရှိရှိကျွန်တော်တွေဟာပြည်သူမျက်နှာကြည့်တိုင်းပြည်မျက်နှာကြည့်ပြည်သူအကျိုးတိုင်းပြည်အကျိုးကိုပဲအဓိကထားဆောင်ဖို့လူတွေဆိုတာကိုကျွန်တော်တို့မှတ်မိဖို့လိုပါတယ်တခါတခါမှာဒီစကားတွေပြောပြတဲ့အခါမှာပြည်သူအကျိုးတိုင်းပြည်အကျိုးဆိုတာတဲ့မိမိနဲ့မိမိအကျိုးစီးပွားတွေဆောင်ရွက်တာများသွားတယ်ဆိုရင်ပြည်သူနဲ့နိုင်ငံအတွက်ရုံနှဲမှုတွေဖြစ်စေတတ်တာတော့ဒါကျွန်တော်ဖြတ်သန်းလာတဲ့အတွေ့အကြုံရအခုလိုကျွန်တော်တင်ပြခြင်းပဲဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးခိုင
်ကျွန်တော်လည်းကျေးဇူးတင်ပါတယ
်သူရဥရှိမန်ကို VOA ဌာနမှဥတန်လွင်ထွန်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်ဒီကနေ့ညဘက်အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုမတ်မြသစဉ်အောင်ပြောပြပေးပါဦးမရှင
်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုဟာနိုင်ငံတွင်းမငြိမ်သက်မှုတွေနဲ့အစားအစာပြက်လက်မှုတွေကြောင့်ထွက်ပြေးလာတဲ့ဗင်နီဇွဲလားဒုက္ခသည်တွေကိုကိုလံဘီယာနေဆက်မျိုးကူကူတာမှာဒီကနေ့တနင်္ဂနွေနေ့သွားရောက်တွေ့ဆုံမှုစီစဉ်ထားပါတယ်ဗင်နီဇွဲလားသမ္မတနီကိုလပ်စ်မာဒူရိုနဲ့သူ့အဆိုအရကိုလက်မခံတဲ့သမ္မတထရမ့်ရဲ့ရည်တည်ချက်ကိုထောက်ခံတဲ့အနေနဲ့ဝန်ကြီးပွန်ပီယိုကလက်တလောမှာတောင်အမေရိကတိုက်နိုင်ငံတွေကိုသွားရောက်ခဲ့ပါတယ်အမေရိကန်မက္ကဆီကိုနေဆက်ကိုပိတ်ဖို့အတွက်နေဆက်လုံခြုံရေးတာဝန်ရှိသူတွေကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုခဲ့ပြီးဒီလိုလုပ်လို့တရားဥပဒေကြောင်းအရအမှုရင်ဆိုင်ရတယ်ဆိုရင်သူ့အနေနဲ့လွတ်ငြိမ်းခွင့်ပေးမှာဖြစ်တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကတွစ်တာမှာမနေ့စနေနေ့ကအငင်းဆိုလိုက်ပါတယ်သူအနေနဲ့မက္ကဆီကိုနယ်စပ်ကိုပိတ်နိုင်တဲ့အခွင့်အရေးလုံးဝရှိပြီးတကယ်လို့မက္ကဆီကိုအနေနဲ့အမေရိကန်နယ်စပ်ကိုတရားမဝင်လာတဲ့သူတွေကိုဖမ်းဆီးတာမျိုးမရှိဘူးဆိုရင်တော့ပိတ်လာနိုင်တယ်လို့လည်းပြောလိုက်ပါတယ်။ဒါ့အပြင်ဒီမိုကရက်တွေအနေနဲ့လူဝင်မှုဥပဒေကိုအမြန်ဆုံးပြောင်းရမှာဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောလိုက်ပါတယ်။2019ခုနှစ်ဧပြီလ14ရက်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမတ်မြသစဉ်အောင်ပြောပြပေးသွားတာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အသံရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 4443တုံညာနဲ့လိုင်းဒိုမီတာ52 kHz 5805တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါရဲ့ရှင် VOA ကနေပြီးတော့မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို
VOA internet စာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင်။ VOA media ကံတန်ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.